Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရဲ့2024ခုနှစ်ဇန်နဝါရီလ18ရက်နေ့ကြာသာပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခန့်လိုင်းတိုမီတာ3249လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမတင်ကြီးထိုက်ပါရှင်။
ပါလက်စတိုင်းနိုင်ငံဖြစ်ပေါ်လာရေးအတွက်တသက်မှမှမရှိသေးပြီးအစ္စရေးအနေနဲ့စစ်မှန်တဲ့လုံခြုံရေးမရနိုင်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်။ဂါဇာကအထိမ့်သိမ်းခံအစ္စရေးတစေကံတွေနဲ့ပါလက်စတိုင်းရပ်သားတွေအတွက်အကူအညီတွေဂါဇာနယ်စပ်အီဂျစ်နိုင်ငံရာဖာမြို့ကိုဆက်ရောက်လာပါတယ်။ပင်လယ်နီနဲ့အီဒင်ပင်လယ်ပွင့်မှာနိုင်ငံတကာသင်္ဘောတွေကိုတိုက်ခိုက်နေတဲ့ယီမန်ကဟူသီအဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်နဲ့အမေရိကန်ပြည်ထောင်စုကပြန်လည်သတ်မှတ်ခဲ့ပါတယ်။
ရှခိုင်းမြောက်ပိုင်းမြို့ကြီးတွေမှာတိုက်ပွဲတွေအချင်းနဲ့အလားအလာသတင်းတင်ပြချက်တရုတ်အရေးဆွေးရင်ချက်ကြောင့်ဖိလစ်ပိုင်ကအမေရိကန်တပ်တွေကိုပို့ပြီးတော့လက်ခံလာတဲ့အကြောင်းအသေးရောက်လာတဲ့ဒုက္ခသည်တွေအခြေချအရေးကူညီဆောင်ရွက်ပေးနေတဲ့အမေရိကန်အာဖဂန်အဖွဲ့အစည်းနောက်အာဖရိကဒုက္ခသည်တွေကတော့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဆောင်ရွက်နေကြတဲ့အကြောင်းစတဲ့သတင်းဆောင်မတွေကိုလည်းသတင်းတွေအပြီးမှာနားဆင်ကြရပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အေဒီတာနဲ့ဆွေးနွေးကန်ချန်စီတပတ်အတွက်အကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ကိုငိမ့်ချန်းအေးကထိတ်တဲရောက်သတင်းတွေကိုတင်ပြပေးပါပါရှင
်။ပါလက်စတိုင်းနိုင်ငံဆိုပြီးသက်သက်မမတ်မရှိသေးပေအစ္စရေးအနေနဲ့စစ်မှန်တဲ့လုံခြုံရေးကိုမရရှိနိုင်ကြောင်းအမေရိကန်နိုင်ငံသားရွေးဝင်ကြီးအန်ထိုနီဘလင်ကင်ကဗိုလ်တော်ဦးနှင်းကပြောလိုက်ပါတယ်။ဒီလိုလုံနိုင်ခဲ့ရင်ဒေတာတွေမှာပိုပြီးစီးလုံးညင်ညွတ်စေမှာဖြစ်ပြီးအစ္စရေးရဲ့ထိတ်တန့်ပြိုင်ဘက်အီရန်ကိုလည်းတပါးတဲ့အထူးချံဖြစ်စေနိုင်မှာဖြစ်ကြောင်းဘလင်ကန်ကဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြောခဲ့တာပါ။အာရပ်နဲ့မွတ်စလင်ကမ္ဘာကခေါင်းဆောင်တွေရဲ့အစ္စရေးပေါ်အမြင်ကလည်းပြောင်းလဲခဲ့ပြီးဖြစ်လို့ပါလက်စတိုင်းနိုင်ငံထူထောင်နိုင်မှသာဒေသတွေမှာအစ္စရေးအနေနဲ့ပိုပြီးပေါင်းစည်းနိုင်ဖို့အထောက်အကူဖြစ်စေမှာဖြစ်တယ်လို့ဆိုပါတယ်။ဒါဗိုစ်အစည်းအဝေးကိုတက်ရောက်နေတဲ့အီရန်နိုင်ငံသားရေးဝန်ကြီးကလည်းဂါဇာကမ်းမြောင်ဒေသမှာအစ္စရေးကစစ်ဆင်ရေးတွေမရက်ဘူးဆိုရင်ဒေသတွေမှာတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့သတိပေးပါတယ်။အခုဂါဇာကမ်းမြောင်နဲ့နောက်ဖက်ကမ်းဒေသမှာလူမျိုးတုံးသက်ပြတ်မှုတွေကိုကျွန်တော်တို့မျက်မြင်တွေ့နေရပါတယ်။ဒါကြောင့်စစ်ပွဲတွေကရေရှည်ဆက်ဖြစ်နေမဲ့သဘောရှိနေတယ်လို့အီရန်နိုင်ငံသားရွေးဝင်ကြီးအမီအဗ်ဒူလာဟင်ကတီးခြားအမေးဖြေခန္ဓာမှာထည့်သွင်းပြောသွားတာပါ။အီရန်နိုင်ငံသားရွေးဝင်ကြီးဟာဒါဗိုစ်မှာအမေရိကန်နိုင်ငံသားရွေးဝင်ကြီးဘလင်ကင်နဲ့တော့တွေ့ဆုံခဲ့ခြင်းမရှိပါဘူးခင်ဗျာ။ဂါဇာကမ်းမြောင်မှာထိမ့်သိမ်းခံနေရတဲ့အစ္စရေးတစ်စက္ကန့်နေနဲ့ပါလက်စတိုင်းရပ်သားတွေအတွက်ရည်ရွယ်တဲ့အကူအညီတွေဟာဗုဒ္ဓဦးနေကဂါဇာနယ်စပ်အနီးအီဂျစ်နိုင်ငံရာဖာမြို့ကိုဆက်ရောက်လာပါတယ်။ဒီအကူအညီတွေဟာကာတာနဲ့ပြင်သစ်တို့ကကြောင်းဝင်ဆက်ဆက်ပေးထားတဲ့သဘောတူညီချက်အရနယ်စပ်ဖြတ်ကျော်ပြီးဂါဇာကိုဆက်ပို့မှာပါ။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ကာတာနိုင်ငံပိုင်လေယာဉ်နှစ်စီးဟာအီဂျစ်နိုင်ငံဆိုင်းနဲ့ကျွန်းဆွယ်မြောက်ပိုင်းက El Arish ကိုရောက်ရှိခဲ့ပြီးအဲဒီကနေဂါဇာနယ်စပ်ကရာဖာမြို့ကိုရောက်သွားပြီလို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေနဲ့လာချမ်းနေအဖွဲ့ကပြောပါတယ်။လေယာဉ်စင်းမှာတဲဆောင်လာတဲ့စစ်ပစ္စည်းတွေကဟာမတ်စ်ကဖန်ထားတဲ့အစ္စရေးတစ်စက္ကန့်253ဦးထဲက45ဦးအတွက်ရွေတာဖြစ်ပါတယ်။နိုဝင်ဘာလယာယီအပြစ်ရက်ခဲတုန်းကတော့အစ္စရေးတစ်စက္ကန့်100ကျော်ပြန်လွတ်လာခဲ့ပါတယ်။ကျန်းနေတဲ့တစ်စက္ကန့်တွေအတွက်အကူအညီပေးနိုင်ဖို့အပြန်လည်သဘောတူညီချက်အနေနဲ့အစ္စရေးရဲ့စစ်စင်ရေးတွေအတွက်အပြင်းထန်ထိခိုက်ခဲ့တဲ့ဂါဇာကပလက်စတိုင်းအရက်သားတွေကိုလည်းထောက်ပံ့ရေးပစ္စည်းတွေကိုခွဲဝေဖြန့်ဖြူးပေးသွားမယ်လို့ကြားဝင်ဆက်ဆက်ပေးခဲ့တဲ့ကာတာနိုင်ငံကပြောပါတယ်။ဒီလိုကူညီနိုင်ဖို့ကိုဂါဇာမှာဖန်ခံနေရသူတွေရဲ့အစ္စရေးမိသားစုဝင်တွေကတောင်းဆိုလို့စတင်ခဲ့တာဖြစ်ပြီးသတင်းပတ်တင်တဲ့ချိန်ညှိနှိုင်းမှုတွေလုပ်ခဲ့ရတယ်လို့နောက်ထပ်ကြားဝင်ဆက်ဆက်ပေးခဲ့တဲ့ပြင်သစ်ကလည်းအစိုးပိုင်းကပြောထားပါတယ်ခင်ဗျာ။ပင်လယ်နီနဲ့အီဒင်ပင်လယ်ကွေ့မှာနိုင်ငံတကာသမောတွေကိုရက်သတင်းပတ်တင်တဲ့ချိန်တိုက်ခိုက်မှုတွေလုပ်နေတဲ့ယေမန်ကဟူသီအဖွဲ့ကိုအထူးသတ်မှတ်ချက်အဆင့်ရှိကမ္ဘာ့အကြမ်းဖက်အဖွဲ့ဖြစ်အမေရိကန်ကဗိုလ်တုံးတွေကပြန်လည်သတ်မှတ်လိုက်ပါတယ်။ပင်လယ်နီမှာဟူသီသဘုံတွေလုပ်နေတာကိုဘာမှမလုပ်ပဲဒီတိုင်းထိုက်ကြည့်နေလို့မရဘူးလို့အမည်မဖော်လို့တဲ့အမေရိကန်အကြီးတန်းအုပ်ချုပ်ရေးရာရှိတူကတရားဝင်ညင်ညာချက်ထုတ်ပြန်ပြီးသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေကအကြမ်းဖက်ဝါဒအဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ကိုက်ညီနေတယ်လို့လည်းနောက်ထပ်အမေရိကန်တာဝန်ရှိသူတူကပြောပါတယ်။သူတို့ကအမေရိကန်စစ်ဖက်ရက်ဖက်နဲ့တခြားမိတ်ဆွေနိုင်ငံတွေကိုအနေဖြစ်စေပြီးဒီဘဝလုံးဆိုင်ရာကုန်သွယ်မှုကိုထိခိုက်စေကာလွတ်လပ်စွာရေချောင်းသွားလာမှုကိုချိန်ချောက်နေတယ်လို့ပြောပါတယ်။အချိန်ထဲမှာပဲဗုဒ္ဓဦးနေကအီဒင်ပင်လယ်ကွေ့မှာသမောတစီတိုက်ခိုက်ခံခဲ့ရပြီးဒါဟာရှမင်ဟူတီတွေရဲ့ဝေးထိန် drone နဲ့တိုက်ခိုက်တာဖြစ်ဖွယ်ရှိတယ်လို့ဗြိတိန်စစ်တပ်ကပြောပါတယ်။အီဒင်မြို့ကိုအရှိတောင်ဘက်မိုင်80အကွာမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်သ တင်မော်တစင်မီးလောင်ခဲ့ပေမဲ့မင်းငိမ့်တက်နိုင်ခဲ့ပြီးအနာပါနေကစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်တက်ခက်ခံရတဲ့တင်မော်နဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကိုတော့ဗြိတိစစ်တပ်ကချက်ချင်းထုတ်ပြန်တာမျိုးမရှိသေးပါဘူးများ
တန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းမက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ကျသပရိနေမနက် VOA သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာယာယီအဖြစ်ရထားတဲ့ရှမ်းမြောက်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေညွန်နဲ့လာပေမဲ့ရခိုင်ပြည်နယ်ထဲမှာတော့တိုက်ခိုက်မှုတွေမြင့်တက်လာပြီးဗုဒ္ဓဦးနေကနေရာအများပြားမှာစိုင်းချင်းတင်လေကြောင်းတိုက်ခိုက်ခံခဲ့ရတယ်လို့ညီနောင်မမိတ်၃ဘွဲ့ကဗုဒ္ဓဦးည7:50အချိန်ထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်ရခိုင်တပ်တော် A ရဲ့နိုင်ငံရေးအဖွဲ့ဖြစ်တဲ့ရခိုင်အမျိုးသားအဖွဲ့ချုပ်ကလည်းဇန်နဝါရီ18ရက်ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေအပေါ်ဝင်အရက်သားတွေကိုထိခိုက်တဲ့တိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်နေတယ်လို့သတိပေးထားပါတယ်စစ်ကောင်စီဘက်ကစစ်ကမ်းတွေလက်လွတ်ဆုံးရှုံးနေရပြီးတပ်ဖွဲ့ဝင်တွေလက်နက်ချလာတွေများပြားလာနေလို့အရက်သားပြည်သူတွေဘက်ပြစ်မှတ်ထားတာတိုက်ခိုက်မှုတွေမြို့ရွာတွေကိုဘုံကျဲမှုတွေမိတိုက်ဖျက်ဆီးတာတွေနဲ့တမိုင်းဝင်အမွေအနှစ်တွေကိုရွေကျက်ရှိရှိနဲ့ဖျက်ဆီးတာတွေကိုလှုပ်ဆောင်နေတယ်လို့လည်း ULA ရဲ့ထုတ်ပြန်ချက်မှာစွပ်စွဲထားပါတယ်ဒီစစ်စစ်တဲ့နေပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်ချက်ကိုတော့မသိရသေးပါဘူး။မြောက်ပိုင်းညီနောင်၃ဖွဲ့ရဲ့ဗုဒ္ဓဦးညထုတ်ပြန်ချက်ထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ပီချောင်းဒေသဝဲကြီးတောင်ကျေးရွာအနီးတစ်ဝိုက်မှာစစ်ကောင်စီရဲ့ရဟယံတစီကလာရောက်ဘုံကျဲခဲ့လို့ဒေသခံစစ်ပေးဆောင်၅ဦးထက်မနည်းတေဆုံးခဲ့ရပြီးအများပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ထိခိုက်တေဆုံးမှုတွေနဲ့ပတ်သက်ပြီးဗီဒီယိုနဲ့တိကျအတိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ။American သမ္မတဟောင်း Donald Trump ရင်ဆိုင်နေရတဲ့အဓမ္မပြုကျင့်မှုဆွဆဲချက်နဲ့ဆက်ဆက်နေတဲ့တရားခွင်ကိုဗုဒ္ဓဦးနေကနယူးယောက်မြို့ Manhattan Federal တရားရုံးမှာစစ်ဆေးခဲ့ပါတယ်။အဲဒီမှာဆွဆဲသူ Elizabeth Jean Carroll ကသမ္မတဟောင်းကြောင့်သူ့ရဲ့ဂုဏ်သိက္ခာထိခိုက်ခဲ့ရပြီးတစိမ့်တရားစာတရားကြားမှာသူ့အကြောင်းအသေးဖြတ်ခံခဲ့ရတယ်လို့ထွက်ဆိုပါတယ်။ Donald Trump သမ္မတတာဝန်ထမ်းဆောင်စဉ်ဒီမှုနဲ့ပတ်သက်ပြီးမှတ်ချက်ပြုရမှာသူ့ပေါ်နစ်နာစေတယ်လို့ Carroll ကပြောပါတယ်။ထရန့်ကလွန်ခဲ့တဲ့ဆယ်စုနှစ်များစွာကသူ့ပေါ်လိမ်မိုင်းဆိုင်ရာကျူးလွန်ခဲ့တဲ့ဆိုပြီးအခုအသက်80ရှိပြီဖြစ်တဲ့ဆိုင်ရေးဆရာနဲ့သတင်းစာဆရာတူဖြစ်သူကာရိုကဆွဆွဲခဲ့တာပါထရန့်တက်ရောက်နားထောင်တဲ့တရားခွင်မှာထရန့်ရဲ့ပြောဆိုချက်တွေကကာရိုပေါ်ဘလောက်နင်နာဆုံးရှုံးစီလဲဆိုတာကိုစစ်ဆေးတာပါကာရိုကပထမဆုံးတက်တဲ့ဖြစ်ထွက်ဆိုစစ်ဆေးခံခဲ့တာလည်းဖြစ်ပါတယ်ထရန့်ဘက်ကတော့လိမ်မိုင်းဆိုင်ရာကျူးလွန်တာကိုမရှိသလိုကာရိုကိုမတိကျအောင်ညှင်းထားပါတယ်ဒါပေမဲ့ဂျူရီလူကြီးအဖွဲ့ကတော့ထရန့်အနေနဲ့ကာရိုကိုလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခဲ့ပြီး2022ခုနှစ်အောက်တိုဘာလတုန်းကအသေးဖြတ်ခဲ့ကြောင်းမနစ်ကစစ်ဆေးတွေ့ရှိထားပါတယ်။ဗုဒ္ဓဦးနေတရားခွင်မှာကာရိုထွက်ဆိုလို့ထရန့်ကအနောက်ရှက်ပြုခဲ့လို့တရားသူကြီးကတိတ်တိတ်နေဖို့အကြင်ကြင်ပြောခဲ့ရပြီးတရားရုံးအပြင်ဘက်ထုတ်ပြမယ်လို့သတိပေးတဲ့အထိဖြစ်ခဲ့ပါတယ်များ။အီရန်ဘက်ကနေဆက်ဖြတ်ကျော်လေကြောင်းတိုက်ခိုက်မှုကိုကန့်ကွက်တဲ့အနေနဲ့အီရန်နိုင်ငံဆိုင်ရာပါကစ္စတန်တာမတ်ကိုပြန်လည်ခေါ်ယူခဲ့ပြီးနိုင်ငံဆက်ဆံရေးအားလုံးကိုဆိုင်းငံ့ထားကြောင်းပါကစ္စတန်ကဗုဒ္ဓဦးနေမှာကြေညာပါတယ်။အီရန်အစ္စလာမ်တော်လှန်ရေးအစောင့်တပ်ဖွဲ့ရဲ့အင်္ဂါနေ့ညကဒုံးကျည်နဲ့ဒရုန်းတိုက်ခိုက်မှုတွေအတွင်းပါကစ္စတန်နေဆက်ဘလူချစ်စတန်မှာရှိတဲ့ဂျေရှောအက်ဒါတရားမျှတရေးတပ်မတော်လို့အမည်ပေးထားတဲ့တပ်ဖွဲ့ရဲ့အခြေစိုက်စခန်းတွေကိုဖျက်ဆီးပစ်နိုင်ခဲ့ကြောင်းအီရန်ကကြေညာထားတာပါ။ပါကစ္စတန်ဘက်ကတော့ဒီတရားမဝင်လောက်ရက်ကိုတုံ့ပြန်ပိုင်ခွင့်ရှိပြီးနောက်ဆက်တွဲအကျိုးဆက်တွေကိုအီရန်နေနဲ့တာဝန်ခံမယ်လို့နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူဇဟာရာဘဲလုကသတိပေးပါတယ်။အီရန်ရဲ့တိုက်ခိုက်မှုကြောင့်အပြစ်မဲ့ကလေးနှုတ်သေဆုံးပြီးတခြားပါကစ္စတန်အရက်သားအများပြားဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုတွေကပါကစ္စတန်ရဲ့အချုပ်အခြာအာဏာကိုကြောင်ကြကြချိုးဖောက်ပြီးနိုင်ငံတကာဥပဒေကိုချိုးဖောက်ခဲ့ကြောင်းအီရန်အစိုးရကိုအကြောင်းကြားထားတယ်လို့လည်းဘဲလုကပြောပါတယ်။အီရန်နိုင်ငံရေးဝန်ကြီးအမီအဗ်ဒူလာဟင်ကတော့ညီရင်းကိုလိုချစ်ကြည်တဲ့ဆက်ဆံရေးရှိတဲ့မိတ်ဆွေပါကစ္စတန်နိုင်ငံတွေကဘယ်သူကမှအီရန်နေနဲ့ပြစ်မှတ်ထားတိုက်ခိုက်ကြောင်းနဲ့ပါကစ္စတန်မြေပေါ်ကအီရန်အကြမ်းဖက်သမားတွေလူသားတိုက်ခိုက်တာဖြစ်ကြောင်းပြန်လည်ဖြေရှင်းထားပါတယ်ခင
်ဗျာကိုငင်းချင်းဧကသတင်းတွေကိုတင်ပြပေးခဲ့တာပါရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတစ်လက်တင်ပြမှာဖြစ်ပါတယ် ရခိုင်မြောက်ပိုင်းမဟာဗျူဟာချတဲ့ပလဝဒေသတစ်ခုလုံးကိုအေးအေးရခိုင်တပ်တော်ကထိန်းချုပ်နိုင်ခဲ့တဲ့နောက်ရခိုင်မြောက်ပိုင်းမြို့ကြီးအတော်များများမှာပါတိုက်ပွဲတွေပြင်းထန်လာမဲ့သဘောရှိနေပါတယ်စစ်ကောင်စီဘက်ကတော့မြေပြင်စစ်ထက်လေချောင်းတိုက်ခတ်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေပိုပြီးတော့လုပ်နေပါတယ်။ရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ကိုဝင်းမင်းဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့စစ်ကောင်စီရဲ့အရေးပါတဲ့စစ်စင်ရေးကုကဲမှုဌာနချုပ်စကခကိုရှိဟာကြောက်တော်ကနေအောက်ဘက်စစ်တွေနာတဝိုက်ကမြို့ကြီးတွေဖြစ်တဲ့ရသေတောင်မြောက်ဦးမင်းပြပေါတော်နဲ့ရံပြည့်အထိတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ဒေသခံစီစောင့်ကြည့်နေသူတွေကပြောပါတယ်။ကျသေးတော်မျိုးကအမျိုးဖော်လို့တဲ့စီးရေးစောင့်ကြည့်နေသူကိုမနေ့ကမေးရမှာကြောက်တော်စကခကိုတတ်မအစဉ်ရှိတဲ့နေရာကိုဆုတ်လာတဲ့တရင်တွေအတိုက်ခံရတာပါဝင်ကိုအခုလိုဆက်ရှင်းပြပါတယ
်သူတို့ပလဲဝါဒေသတစ်ခုလုံးကိုစီးမီးတဲ့နောက်မှာဒီကြောက်တော်ကန်ဆောင်မှရှိတဲ့တရင်င်းကိုသိမ့်ပြီးပေါ့ဆိုနောက်ပြီးဟိုကြောက်တော်မဟာမုန်းကြီးဆရာကနေပြီးတော့ဒီကြောက်တော်တတ်မကိုချုပ်ခွာလာတဲ့စစ်ကောင်စီတကားကိုဒီအေကခြုံခုံပြီးတိုက်တာတစ်ခုရှိတယ်ဒီနေ့ဖြစ်စင်မှာပေါ့နောက်ပြီးတော့ခုဒီတေးတောင်တော့မြောက်ဦးမင်းပြပေါတော့ရမ်းပြတော့အေဖကဝင်နေပြီးတိတ်နေတာပေါ့
ဟုတ်ကဲ့အဓိကကအဲ့ဒီဘက်မှာဖြစ်နေတဲ့တိုက်ပွဲတွေနောက်ဆုံးထူတာလေးလေပြောပြလို့ရမလား
ဒီနေ့ထူတာကတော့မနေ့ကကြောက်တော့ပီချုံးတဲမှာရွာတော်တော်များများကိုပုံကြည့်တယ်တိုက်ပွဲနဲ့မသက်ဆိုင်ဘူးဘာလည်းမဖြစ်အရင်လည်းမဖြစ်ခဲ့ဘူးအဲ့ဒီနေရာတွေဆိုတော့ကျွန်တော်ပြီးကြလားကတော့6ရောက်သေးတယ်20ကျော်လောက်တန်ရတယ်အင်း6ဆောင်9ဆောင်လောက်မင်းလောက်နေဟုတ်မနေ့ကဆိုရင်ဒီရသေးတောင်ဖက်မှာပါတလေနော့တင်းအောင်ဆိုတဲ့ရွာတွေကိုလေကြောင်းကနေပုံကြည့်တာပေါ့နောက်အေနဲ့ပတ်သက်တဲ့နေရာတွေလေအယ်ဖာ1ခေါ်တဲ့စိတ်တွေကမှအနီးနားတွေပုံကြည့်တာတော့ကြားပါတယ
်ဟုတ်ကဲ့နောက်တစ်ခုကမင်းပြဘက်မှာလည်းကြွေးချမ်းနေတယ်ကြားလို့မြို့သိမ့်လူနေပါဖြစ်နေတယ်ကြားလို့အဲ့ဒီနေထားရော
ဟုတ်တယ်မင်းပြောမှာမနေ့ကဆိုရင်ပေါင်ငှားရပေါင်ငှားလုံးလာလာကြေချတာကြီးပဲဆိုတော့မင်းပြောမှာကအချိန်တွေကတိုင်းရင်သုံးရင်မှာကမရင်တော့ကြားတော့ပြီပြောတယ်တရင်ကတော့ခံချနေတာပေါ့စူးပြီးခံချနေတော့ကြာတော့ပြီးရတယ်မြောက်မှာဆိုရင်အရင်က900လေးစီတိုင်းရင်တစ်ခုတည်းတိုက်တာအခုကဒီဘက်မှာရှိတဲ့ဘုံတွေတိုက်တဲ့ဒီဘက်မှာအဲ့ဒီဘက်မှာတိုင်းရင်တွေဒီနေ့မနေ့ကတော့ဝင်ပြီးတိုက်တာကြားတယ်ငါထဲစလုံးတော့ကြားဆုံးရှိမဲ့ထင်ပါတယ်ဒါပေမဲ့ဒီပတင်းတွေကတော့တိုင်းအပြင်မဖက်ပေါ်ဘူး
ဟုတ်ကဲ့နောက်ဒီပေါတော်တို့ရံပြဲတို့ဘက်မှာရော
ပေါတော်တို့ရံပြဲတို့ဖက်မှာကြတော့ဒီမျိုးတွင်တိုက်ပွဲလို့မျိုးဖြစ်တော့ကြပြီရောအပြန်လန်ကိုဖြစ်နေကြတော့ဘောဖက်ဒီဘက
်ဟုတ်ကဲ့အဲ့တော့နောက်ဆုံးကြောက်တော်မှာကန်ဆန်းဘက်မှာရောဒီလက်ချတာတို့ဖန်စီတာတို့ရှိခဲ့တယ်ကြားပါတယ်အဲ့ဒါလေးရောရှင်းပြလို့ရလားငါသုံးကိုထင်တယ
်ငါသုံးကိုဟုတ်ပါတယ်ကြားပါတယ်အဲ့ဒီမှာကအတီးကြတော့289ပေါ့ဒီတက်ဖွဲ့ဝင်တဲ့တက်မိသားစုကအကုန်289ရောက်ဒါကတော့တပတ်လောက်ရှိပြီပေါ့ဝင်တိုက်တာအဲ့ဒီမှာအမြောက်တက်ကတော့အရင်3ရက်လေးခါလေးကကြားတော့ပြီမနေ့က9နာရီလောက်မှာတော့အဲ့ဒီငါသုံးကိုကြားတော့တာပေါ့အဲ့ဒီမှာကြံတဲ့ဟိုတွေကလက်နဲ့ချတာပေါ့သူတို့ရောဟေကလုံချုံမဲ့နေရကိုတော့ရောပြောကြတာပါပဲ
ဟုတ်ကဲ့နောက်ဆုံးရောထူတာရှိသေးလားရခိုင်မှာဆက်ပြီးရောဖြစ်လာနိုင်ချေပေါ့နော
်ဖြစ်လာနိုင်ချေကရသေးတော်မှာတော့တော်တော်ပြင်းပြင်းထန်ထန်ဖြစ်လာနိုင်ရပေါ့ဒီနေ့ဆိုရင်တနေ့ကွန်ရသေးတော်မျိုးပေါ်ကလူတွေကမျိုးပေါ်ဆုံးခေါ်ပြီးသွားကြပြီပေါ့အရက်သားတွေလေအဲ့ဒါကိုချေရှင်းအားဖြင့်တော့တရားအမျိုးသင်းတွေဖြစ်လာနိုင်တယ်ပေါ့အရက်သားဆိုရင်တရားမှမကြံပဲအကွန်ထောက်ခေါ်သွားကြပြီပေါ့ဆုံးခေါ်သွားကြပြီမျိုးပေါ့မင်းပြားမှာကတော့မြို့ပေါ်မှာတော့လူပဲရှိတယ်။အဲမင်းပြားကတော့နည်းနည်းတန်းတန်းဒီတိုင်းရင်တွေတော့နည်းနည်းချတာပေါ့တောင်တန်းတစ်ခုလောက်ချတော့မင်းပြားမြို့ပေါ်မှာကတော့အရက်သားတော့နည်းနည်းပေါ့ပေါ့ရှိတယ်။ဆိုတော့ဒီနေ့လေတိတ်ဖွဲတော့ပြင်းပြင်းထန်ထန်ဖြစ်တယ်။ဒါပေမဲ့မနေ့ကလာတော့လေကြောင်းကနေပုံလာကြည့်တာတော့နေတော့ရှိတယ်။
အဲ့တော့အခုဒီမြောက်ပိုင်းမှာသဘောတူညီရဲ့ရထားတာကဒီရခိုင်ပြည်နယ်နဲ့အကျုံးမဝင်တဲ့သဘောပေါ့နော်။အခုလက်ရှိတိုက်ပွဲတွေဖြစ်ချင်းအဖြစ်အပြင်းထန်ဆုံးနေရာလို့ဖြစ်နေတာပေါ့မြောက်ပိုင်းပြည်မှာ။အဲ့ဒါလေးရောသုံးသပ်ကြည့်လို့ရတာ။
ရပါတယ်ဒီတရုတ်တွေရဲ့ဖီအားနဲ့ဒီချမ်းမြောင်းမှာမဟာမိတ်သုံးဖွဲ့ကပိတ်ခတ်ရစ်တယ်ဆိုပေမဲ့ဒီရခိုင်တို့မပါလောက်ပါဘူးဒါပေမဲ့အခုဆိုရင်ကြောင်းမွေးတော့မှလည်းဖြစ်နေကြတာပဲအမှန်တကယ်ကတော့ကိုကနဲ့ပလောင်ကတော့ပိတ်ခတ်ရိုက်နေသူတို့မှကိုနိုင်မြေကိုရတော့ပြီဆိုတော့ဒါအထင်ကျော်ပါ့ဘို့ဒီရခိုင်ဘက်မှာကျတော့တဝက်တပြည့်နဲ့တိတ်ဖွဲ့တွေကမြို့ပေါ်တိတ်ဖွဲ့တွေကတော်တော်များများဖြစ်နေတယ်ဆိုတော့ဒါတော့အပိတ်ခတ်ရဲ့ရဲရင်တောင်ဘလို့ချင်းနှုံးမြနဲ့ရဲမဲ့ပြောဖို့လည်းထက်တယ် ပိတ်ခတ်ရဲစဲဖို့တော့မဖြစ်နိုင်ဘူးလို့တော့မြင်တာပေါ့
ဟုတ်ကဲ့ကျေးဇူးပါဒေတာကန်ခင်ဗျာဒါအပြင်ရသေတောင်ဒေတာရဲ့အဓိကရေစုပ်ချောင်းဖြူအားကိုဒီဘက်ထက်စစ်ကောင်စီဘက်ကဆုတ်ပေးရပြီးတဲ့နောက်ပုံကြောကတောင်ပေါ်တည့်ရပါကြာသွားရင်တော့စစ်တွေကိုထိထိရောက်ရောက်ဝိုင်းပြီးသားဖြစ်သွားနိုင်တယ်လို့စီးစောက်ကြည့်နေတဲ့အမည်မဖော်လို့တဲ့ရခိုင်နိုင်ငံသမားတူကလည်းပြောပါတယ်ဒီပေါ်စစ်ကောင်စီနဲ့အေးပြောခွင့်ရတဲ့ကိုစူးစမ်းမိခဲ့ပေမဲ့ဆက်သွဲလို့မရခဲ့ပါဘူးခေ
ါကိုဝင်းမင်းပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတလှည့်တင်ပြပေးလိုပါတယ်ဖိလစ်ပိုင်ကနေအမေရိကန်စစ်အခြေစိုက်စခန်းကိုဖယ်ရှားလိုက်တာနှစ်ပေါင်း30ကျော်ခဲ့ပေမဲ့တရုတ်ရဲ့ဒေသရင်းကျူးကျော်မှုတွေအပေါ်စိုးရိမ်မှုရှိတဲ့ဖိလစ်ပိုင်ကနိုင်ငံတော်စစ်အခြေစိုက်စခန်းတွေမှာအမေရိကန်တပ်တွေဝင်ရောက်ခွင့်ပို့ပြီးတော့ခွင့်ပြုလာတဲ့အကြောင်း VOA သတင်းထောက်ဘေဂဲလိုသတင်းပေးပို့ထားပါတယ်။မမျှသစင်အောင်ပြောပြပေးပါမယ်ရှင
်။တန်ကြီးတက်နေတဲ့လေရင်ပြေတနက်တစ်ခုပဲမြင်သာထင်သာရှိတဲ့ဖိလစ်ပိုင်မြောက်ပိုင်းရေတပ်အခြေစိုက်စခန်းကမီလိုအိုဆိုင်စ်မှာဝန်ထမ်းတွေလည်းနေနေပဲရှိပါတယ်။ဒီရတဲ့ခြေဆိုင်စခန်းဟာအမေရိကန်နဲ့ဖိလစ်ပိုင်ကြားကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် EDC အရဖိလစ်ပိုင်ကအမေရိကန်တပ်တွေကိုဝင်ရောက်ခွင့်ပေးတဲ့နေရာ၉ခုတွေရာတစ်ခုဖြစ်ပါတယ်။ AP လာရုံကနောက်ဆုံးကြေညာခဲ့တဲ့ဒီနေရာတွေမှာထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်အနီးတရုတ်တွေအဓိကကျတဲ့နေရာတွေပါဝင်ပါတယ်။အထူးသဖြင့်ကမီလိုအိုဆိုင်စ်ရတဲ့ခြေဆိုင်စခန်းကထိုင်ဝမ်ကနေလေကြောင်းနဲ့လာရင်မဝေးလှတဲ့ဗျူဟာမြောက်နေရာတစ်ခုဖြစ်တာကြောင့်စီးရေးပြတ်မှတ်တစ်ခုဖြစ်လာမှာကိုဒေသခံတွေကတော့စိုးရိမ်ပါတယ်
10 hours after the attack on Pearl Harbor ပလဲစီကန်ကိုတိုက်ခိုက်ပြီး10နာရီအကြာမှာဂျပန်ကကျွန်တော်တို့ကိုတိုက်ခိုက်ခဲ့တာဟာအခြေခံအဖြစ်အမေရိကန်တပ်တွေဒီမှာရှိနေတာကြောင့်ပါကျွန်တော်တို့စီမံနိုင်ငံခြားတပ်ဖွဲ့တွေရှိနေရင်ဒီလိုမျိုးထပ်ဖြစ်မှာစိုးရိမ်ပါတယ်
American ကဖိလစ်ပိုင်ကို1946ခုနှစ်လွတ်လပ်ရေးမရခင်ဆယ်စုနှစ်များစွာအုပ်ချုပ်ခဲ့ပါတယ်။ပြည်ရင်းဖိလစ်ပိုင်တိုက်ခန့်တွေကန့်ကွက်မှုနဲ့နောက်ဆုံးအမြဲတမ်း American အခြေစိုက်စခန်းကို1990ပြည်လုံအစောပိုင်းနှစ်တွေတုန်းကဖယ်ရှားခဲ့ပါတယ်။အခုသဘောတူညီချက်အသေးရာတော့ American တပ်တွေဖိလစ်ပိုင်မှာအမြဲတမ်းရှိနေဖို့ရည်ရွယ်မထားဘဲဖိလစ်ပိုင်စစ်တပ်အရှိန်အဟုန်နဲ့ခင်မီတိုးတက်ရေးကိုအဓိကအာရုံစိုက်လှုပ်ဆောင်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်ခင်မီတဲ့စစ်တပ်ဖြစ်အောင်အရည်အသွေးမြင့်ထားတယ်ဆိုပေမဲ့တရုတ်နဲ့နယ်မြေပြဿနာအငင်းပွားနေတဲ့၍ဘယ်တော့မှလုံလောက်တယ်လို့မရှိပါဘူ
းလက်တလုံးမှာတော့တရုတ်ကဖိလစ်ပိုင်တင်မော်ရီကိုဟန်တာနှောက်ယှက်မှုတွေကြုံနေရပါတယ်တချို့ကတော့ဒေတာတွင်တရုတ်ရဲ့နေမီချဲ့ထွင်ရေးရီမန်းချက်တွေကိုဟန်တာဖို့အမေရိကန်တပ်တွေရှိဖို့လိုတယ်လို့ရှုမြင်ပါတယ
် And that first island chain is Taiwan
ထိုင်ဝမ်နဲ့ဖိလစ်ပိုင်ကျွန်းစုတွေကအရေးပါတဲ့နေရာမှာရှိနေတာပါဖိလစ်ပိုင်မှာအမေရိကန်တပ်တွေရှိနေရင်တရုတ်အတွက်တော့ပြဿနာတစ်ခုဖြစ်လာမှာပဲလေ
ဖိလစ်ပိုင်မှာအမေရိကန်တပ်ဖွဲ့တွေဝင်ရောက်ခွင့်ပေးမဲ့အစီအစဉ်ဟာဖိလစ်ပိုင်အချုပ်အခြာအာဏာကိုချိုးဖောက်တာဖြစ်တယ်လို့တရုတ်ကဝေဖန်ပြောဆိုတာကိုတော့ဖိလစ်ပိုင်ကလက်မခံကန့်ကွက်ပါတယ
် And
ဒါဟာသူတို့လုပ်နေကြအညှို့ထဝါဒဖြန့်တာမျိုးပါပဲအရေးကြီးတဲ့အချက်ကဒီအစီအစဉ်ကကျွန်တော်တို့အတွက်အကျိုးရှိတာပ
ါကမီလိုအိုဆိုင်ယက်စ်ရဲ့အခြေစိုက်စခန်းအပြင်မှာနေထိုင်တဲ့ဒေသခံတချို့ကတော့ဒီသိငယ်တဲ့အခြေစိုက်စခန်းလေးဟာမကြခင်အာရှလူမျိုးရင်းမှာအရေးပါတဲ့နေရာတစ်ခုဖြစ်လာမယ်ဆိုတာသတိပြုမိကြပါတယ်ရှင
်မမသစင်အောင်ပါရှင်အမေရိကန်ပြည်တော်စုကိုအသစ်ရောက်လာတဲ့အာဖဂန်တွေအခြေချရေးမှာအခုညီပေးရေးအတွက်နယူးယောက်ပြည်နယ်အေဗာနီကအာဖဂန်အမေရိကန်အဖွဲ့တစ်ခုက2021ခုနှစ်မှာလူမှုအဖွဲ့အစည်းစင်တာတစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။သူတို့ရဲ့ဆောင်ရွက်ချက်တွေကိုတော့ဇာဖာဘာမာယန်နီကတွားရောက်လေ့လာပြီးတင်ပြထားပါတယ်။နားဆင်ကြပါရှင်
။နယူးယောက်ပြည်နယ်အော်ဘာနီကအာဖဂန်အမေရိကန်လူမှုစင်တာအဖွဲ့ဝင်တွေက2021ခုနှစ်ကစလို့မြို့မှာဒုက္ခသည်တွေအခြေချရေးကူညီဖို့ဆောင်ရွက်ခဲ့ကြပါတယ်။အာဖဂန်မှာတာလီဘန်တို့အာဏာရယူပြီးနောက်ထွက်ပြေးလာတဲ့အာဖဂန်တွေကိုအမေရိကန်လူဝဲမှုကြီးကြပ်ရေးစနစ်အတိုင်းဆောင်ရွက်နိုင်ရေးနဲ့အမေရိကန်မှာဘဝသစ်စတင်နိုင်ရေးတို့ကိုကူညီနိုင်ဖို့ဒီစင်တာကရည်ရွယ်တာဖြစ်ပါတယ်။ယူဆပ်ရှာဇက်ကအာဖဂန်အမေရိကန်လူမှုစင်တာကဖြစ်ပါတယ်
။ကူမတ်ဆာကူကလူအာဘွန
်အာဖဂန်ဆိုးရပြုတ်ခွဲပြီးအမေရိကန်ကိုအာဖဂန်တွေထပ်ပြီးရောက်လာချိန်မှာအဆိုးရဘက်ကမကင်တွယ်နိုင်ခဲ့ပါဘူး။ဒါကြောင့်သူတို့ကိုကူညီဖို့လိုအပ်တယ်လို့ကျွန်တော်တို့ယူဆခဲ့ကြတာပါ။ဒါနဲ့ပဲအမေရိကန်ကိုအသိရောက်လာတဲ့အာဖဂန်တွေကိုဘဝသစ်စနိုင်ရေးကူညီဖို့ဒီရုံးခန်းကိုကျွန်တော်တို့နှားခဲ့ကြတာပါ
American Mexico နယ်စပ်ကိုတရားမဝင်ဖြတ်သန်းခဲ့ကြပြီး New York ပြည်နယ်ရဲ့မြို့တော် Obanico ရောက်လာကြတဲ့ဒုက္ခသည်တွေကိုလည်းဒီစင်တာကကူညီပေးပါတယ်။ Obanico အစ်စ်ရောက်လာတဲ့ဒုက္ခသည် Abdul Rahman ကအခုလိုပြောပါတယ်
။ Committed
လူဝင်မှုကြီးကြပ်ရေးလျှောက်လွှာတွေကိုကော်မတီကအများကြီးအကူအညီပေးပါတယ်
။လူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ဆောင်မှုတွေအပြင်အင်္ဂလိပ်စာသင်တန်းတွေပေးပြီးဒုက္ခသည်တွေအလုပ်အကိုင်းရရှိရေးကိုလည်းကူညီပါတယ်။ရှာခါရုလိုအစ်စ်ရောက်လာတဲ့အာဖဂန်တွေကတော့ဒီဝန်ဆောင်မှုကအထောက်အကူဖြစ်တယ်လို့ပြောပါတယ်
။ဖွန်ဇာရုစ်မရှာအဇရာယ်မက္ဆစ်
မက္ကဆီကိုကနေလာခဲ့တာ15ရက်ရှိခဲ့ပါပြီ။ကျွန်တော်တငယ်ချင်းတယောက်ကအာဖဂန်လူမှုအဖွဲ့အစည်းထံကိုခေါ်လာခဲ့တာပါ။ကူညီလမ်းညွှန်ပေးတဲ့မစ္စတာယူဆုဖ်ကိုအထူးပဲကျေးဇူးတင်ပါတယ်
။စင်တာကအကူအညီပေးနေသူအများအပြားကလည်းဒုက္ခသည်အဖြစ်ရောက်ရှိလာကြသူတွေဖြစ်ပြီးတခြားသူတွေလွယ်လွယ်ကူကူဖြစ်စေဖို့သူတို့ကမျှော်လင့်ကြပါတယ်
။ကြီးစရာကမောအဇရော့
ကျွန်တော်တို့အတွေ့အကြုံနားထောင်သင်ယူမှုတွေကိုအခြေခံပြီးသူတို့အတွက်လိပ်စာတွေပေးတာမျိုးနောက်ဘာသာပြန်ဝန်ဆောင်မှုနဲ့လျှောက်လာတွေဖြစ်ပြီးတဲ့ဝန်ဆောင်မှုတွေပေးပြီးသူတို့အတွက်လွယ်လွယ်ကူကူဖြစ်စေချင်ပါတယ်
။အမေရိကန်မက္ဆီကိုနယ်စပ်ကနေအမေရိကန်ကိုဝင်လာကြတဲ့အာဖဂန်၃ဦးကနေ၅ဦးချီစင်တာကနေ့စဉ်ကူညီဆောင်ရွက်ပေးနေတယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်ရှင်။
အာဖရိကတိုက်တွင်းကတက်တန်းအချာဆုံးဒုက္ခတဲ့စခန်းတစ်ခုဖြစ်တဲ့နာဂီဘာလီအနိကတဝိုက်တစ်တော်တွေဟာဥရုယာတီပြောင်းလဲတာကြောင့်ရောလူတွေထောက်မှာအကြီးအကျယ်ပြုံးတည်နေပါတယ်။အခုတော့သဘာဝပတ်ဝန်းကျင်ကိုအလေးထားတဲ့ဒုက္ခတဲ့တချို့ကသူတို့သဘောဆန္ဒနဲ့တစ်ပင်တွေပြန်ဆိုင်နေကြပါတယ်။သူတို့ရဲ့လမ်းစာထွဲဥဆောင်လုတ်ကင်တာကြောင့်စခန်းအနိတဝိုက်ကမြေလွတ်မြေရိုင်းတွင်နဲ့တောင်ကုန်းတွင်ပေါ်မှာတစ်ပင်တွေနဲ့ပြန်ပြီးတော့စိမ့်လန့်နေပါပြီ။ AP သတင်းကိုအခြေခံပြီးနန်းလောင်တင်ပြထားပါတယ်ရှင
်ယူကနာနိုင်ငံထဲကနာဂီဗီလ်ဒုက္ခသည်စခန်းအနီးတစ်ဝိုက်တောင်ကုန်းတွေပေါ်မှာအဖွဲတစ်ခုဟာလက်လုပ်ပေါတူပေါပြားတွေနဲ့တစ်ပင်တွေကိုစိုက်ပျိုးနေကြပါတယ်စေတနာဝန်ထမ်းတွေအခုလိုစခန်းအနီးအပင်တွေစိုက်ပျိုးလာတာ6နှစ်ထဲဝင်လာပါပြီ2003ခုနှစ်ဘရွန်ဒီနိုင်ငံတွင်ပဋိပက္ခတွေကြောင့်ထွက်ပြေးလွတ်မြောက်လာပြီးတော့နက်ဂီဗီလ်ဒုက္ခသည်စခန်းမှာအခြေချနေတဲ့အီနော့ခ်တွာဂီရေဆုရဲ့အကြံစီစိတ်ကူးမှုနဲ့အခုလိုစိုက်ပျိုးလာကြတာလည်းဖြစ်ပါတယ်။စခန်းကိုဆောက်ရောက်ခဲ့တဲ့အချိန်မှာအနီးတစ်ဝိုက်တစ်ပင်တွေနဲ့စိမ့်ဆိုးနေတာကိုသူအမှတ်ရနေပါသေးတယ်။လက်ရှိမှာတော့စခန်းအနီးတစ်ဝိုက်ကတစ်ပင်တွေလည်းဆောက်လို့ရင်းနဲ့ချက်ဖို့ပြုတ်ဖို့ခုံလဲကြတာကြောင့်ရောမြေအရိကိုစိုက်ပျိုးဖို့ပြုတ်ပြင်အသုံးချကြတာကြောင့်မှအပင်တွေပျောက်ွယ်ကုန်ပါတယ်။ဒါကြောင့်လဲတော်ဂီယေဆုနဲ့စကန်နေဒုက္ခတဲ့တချို့ကစုပေါင်းပြီးတော့အပင်တွေကိုပြန်ပြီးတော့စိုက်ပျိုးလာတာပါ။ကျွန်တ
ော
်တို့ဒီကိုစားရောက်လာတော့ကနာဂီဘေးအေရီယာတခုလုံးကတစ်တောတွေနဲ့စိမ့်ဆိုနေတာပါ။ဒီကိုရောက်ပြီး9နှစ်ထဲမှာတင်တစ်တောတခုလုံးပျောက်ွယ်သွားခဲ့ပါတယ်။ထင်းလောက်ဖို့ခုတ်ခဲ့တဲ့အပင်တွေရဲ့အမြင့်တွေကိုအမျိုးသမီးတွေကဟင်းချက်ဖို့အတွက်အမြင့်တွေပါမကြံတူးယူကြတာပါ။
2023ခုနှစ်အော်တိုဘာလမှာကာယူခဲ့တဲ့စစ်တမ်းအရာဒုက္ခသည်စခန်းမှာနေထိုင်တဲ့သူပေါင်းက38,000ကျော်ရှိပါတယ်။စခန်းတွင်းလူမှုဖွံ့ဖြိုးတိုးတက်ရေးဌာနလက်အောက်မှာဆောင်ရွက်နေတဲ့လူမှုအဖွဲ့အစည်း NGO တွေထဲကတစ်ခုဖြစ်တဲ့ Namizi Training Institute ကစီမံကူကဲရေးအရာရှိ Silas Bombil ကလည်းအင်းနီချင်းတိုင်းပြည်ကဒုက္ခသည်တွေအလုံးအရင်းနဲ့ဝင်ရောက်လာတဲ့အတွက်မနေယုံခံနေရတဲ့ဒုက္ခသည်စခန်းမှာလိုအပ်ချက်တွေပုံများလာတယ်လို့ခုလိုပြောပါတယ်။
Refugees have contributed to the degradation
ဒုက္ခသည်တွေဟာ Nagiville မှာရှိတဲ့တဘာဝပတ်ဝန်းကျင်ကိုအတိုင်းအတာတစ်ခုထိယိုရင်းပျက်စီးစေပါတယ်။ဘာကြောင့်လဲဆိုတော့ကွန်ဂိုနိုင်ငံတဲကဒုက္ခသည်တွေအလုံးအရင်းနဲ့ရောက်လာပါတယ်။နေ့စဉ်နဲ့အမျှအစ်စ်ရောက်လာတဲ့ဒုက္ခသည်တွေဟာလည်းမနေမနှောပါပဲ။ဒါကြောင့်သူတို့နေဖို့နေရာတွေစောက်ကြတဲ့အခါတစ်ပင်အငယ်ကလေးတွေကိုပါခုတ်ပြီးသုံးကြတဲ့အတွေ့အပင်တွေနည်းသွားတာပါ။
အရင်တုန်းကတော့ဒီဒုက္ခသစ္စာမှာမိုးခေါင်ရေရှားမှုလို့သဘာဝဘေးဒဏ်တွေပေါပေါက်ခဲ့မှုပါတယ်။လွန်ခဲ့တဲ့နှစ်အတော်များများတုန်းကဆိုရင်တော့နက်ဂီဗီလ်ရေကန်ဟာဒေသတစ်ခုလုံးအတွက်အထူးကရေအရင်းအမြစ်ကြီးဖြစ်ခဲ့တာပါ။အခုတော့ကန်တဲ့ကရေတွေအတော်ကိုနေလာတယ်လို့လည်းနော့ဘတ်တူမိုရှာဘီကပြောပါတ
ယ်။ Due to human activities we received a heavy experience the heavy drop
လူသားတွေရဲ့လူရဲ့ကြောင့်ရာသီဥတုပြောင်းလဲမှုအကျိုးဆက်ဖြစ်ဒီဘက်မှာ၄လကျော်၅လနီးပါးအထိမိုးခေါင်ရေရှားမှုနဲ့အကြီးအကျယ်ကြုံတွေ့ခဲ့ရပြီးပါပြီ။ဒါကြောင့်လဲကန်တဲ့ရေတွေခန့်ကုန်တဲ့အတွက်ဒီဒေသအတွက်တော့ကြီးမားတဲ့စိန်ခေါ်မှုပါ။ရေတွေကအတော်နဲ့နဲ့ကိုကျသွားတဲ့အတွက်ရေပန့်တွေနဲ့မနှဲဆုပ်ယူခဲ့ရပါတယ်
။ဒ ตัวกิเยสุโรโลปราหิตาตมารุเยโจบามูจองพ่นพโยตุตตะเยฐานะเฟกะเลดุขคะเดสกันอนิตะบาวะปะวนจินเยลุกไกมุผิดละเรลุตุมุชาบิกะเปียวบาระเตตอรุเปียนไซเนจาเรเสดนาวนันเนตวยเปียวเปนฐานะโกบาสกันตาวนชีตเรทูทองไปเกราวา
So we have refugees that we bring and train on
ยูเฮมามิวซิรีซาบิผอดเตอฉิงกะนิ
เปม่าอู้เย็นเนี่ยไซต์เดอะเฉิงฉิงมิวสิกปิ้วบုံไซต์ปิ้วบုံนี่ကိုလစ်ကျင့်ပေးနေကြတဲ့ဒုက္ခသည်တွေရှိပါတယ်ဒီနေရာကိုတော့ပတ်ဝန်းကျင်နဲ့ပတ်သက်တဲ့အသိပညာဖလေးစင်တာဖြစ်လဲဆောင်ရွက်နေပါတယ်အဲ့ဒီဂျိုးပန်းမှုရဲ့အသိပွင့်ကိုလည်းစပြီးတော့တွေ့မြင်နေရပါပြီတစ်ချိန်လုံးကမြေကွက်လာကြီးတွေဖြစ်သွားတဲ့နေရာအတော်များများမှာတစ်ပင်တွင်နဲ့ပြန်ပြီးတော့စိန်လန်းဆူပြင်းနေပ
ျွန်တော်တို့ညီမှန်တာတဲ့ပန်းနိုင်တဝက်လောက်တော့ရောက်မယ်လို့မျှော်လင့်ပါတယ်။ရေကန်တဝက်နဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအာဏာပိုင်ကထိန်းသိမ်းထားတဲ့နာဂီဗဲလ်နေရာပတ်ပတ်လေကိုတစ်ပင်တွေစိုက်ပျိုးဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်။
စေတနာဝန်ထမ်းတွေရဲ့အားနဲ့ဒုက္ခသည်တွေအခြေချနေထိုင်ရသဝိုင်းဟက်တာ350ကျော်နဲ့ညီမျှတဲ့နေရာမှာအကွက်တွေစနစ်တကျရိုက်ပြီးတော့အပင်တွေကိုအောင်မြင်စွာစိုက်ပျိုးထားသလိုစခန်းအနီးကစိတ်မြေသေးတာနဲ့နက်ကီဗီလ်ရှိကန်အနီးတဝိုင်းကြားခံဆုံးတွေကိုကာကွယ်ဖို့လဲကြိုးပမ်းနေကြပါတယ်။သူတို့ရင်မှန်းထားတဲ့အိမ်မက်တွေအကောင့်ထဲပေါ်ဖို့ရှေ့ဆက်ဆောင်ရမယ့်အလုပ်တွေအတော်များများရှိနေသေးတယ်လို့လဲတော်ဂီယေဆုကပြောပါတယ်။ဒုက္ခသည်တွေအခြေချနေထိုင်တဲ့ Nagivils Kanawai အပင်ပေါင်း 4,600 စိုက်ဖို့ကြံနေတယ်လို့လည်းသူကပြောပါတယ်။သူတို့စိုက်မဲ့အပင်တွေအတွက်မျိုးစေ့တွေနဲ့ပြိုးဖင်တွေရနိုင်တာအလွန်အထောက်အကူဖြစ်တဲ့ဆိုပေမဲ့လည်းလူရသည်မှာအပင်တွေကိုရေလောင်းဖို့ရေတိုင်ကြီးတော့အလုံးလောက်မရှိကြသေးပါဘူး။ဒါကြောင့်လည်းနမ်မီစီဖွံ့ဖြိုးတိုးတက်ရေးသင်္ဍန်းကျောင်းတို့လိုစည်စနာကောင်းတဲ့တစ်ပင်တွေကိုရေလောင်းပေးမဲ့ရေရင်တွေသာရမယ်ဆိုရင်တော့ဒုက္ခသည် Kanawai တစ်တော့တွေအမြန်ဆုံးအကောင့်ထဲပေါ်လာလိမ့်မယ်လို့လည်းမနေမနာတစ်ပင်စိုက်ပျိုးနေတဲ့တော်ကြီးယေရှုနဲ့အဖွဲကပြောပါတယ်။ကျွန်မနားလောက်ပါ
။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအတန်လွှင့်ခြင်းနဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုခွန်ရဲ့ Facebook နဲ့ YouTube စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။သောတာရှင်တို့အခုနားဆင်နေရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းဖြစ်တဲ့ VOA PA တက်တစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။မင်္ဂလာမနက်ခင်းပါရှင်။VOA American အသံရ2024ခုနှစ်ဇန်နဝါရီလ18ရက်ကြာတာပရင်းနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ဂျန်စီအာကစားအစီအစဉ်တို့ကိုမကြာခင်မှာထုတ်လွှင့်မှာဖြစ်ပါတယ်။အခုရေဆုံးတော့ Editor နဲ့ဆွေးနွေးခန့်အစီအစဉ်ကိုတင်ပြပါမယ်ရှင်။တရုတ်ဆက်ဆက်ပေးတဲ့ရှမ်းမြောက်အပြစ်ရစဲရေးဟာအခုချိန်ထိချိုးဖောက်ခံရဆဲဖြစ်ပါတယ်။သဘောတူညီမှုမပါတဲ့အပြစ်ရက်စဲမှုဟာရေရှည်တည်မြဲနိုင်ပါမလားနိုင်ငံရေးသဘောတူညီမှုစည်းကိုရောဥတီနိုင်ပွဲရှိပါသလားဒီသတင်းပတ်အေဒီတာနဲ့ဆွေးနွေးကအစီအစဉ်မှာမိုက်ခင်ဖြူထွေးကဥကြော်စံတာကိုမေးမြန်းဆွေးနွေးထားပါတယ်ရှင
်ဖြူကိုကြည့်ရှုအားပေးနားဆင်နေကြတဲ့ပရိသတ်များအားလုံးမင်္ဂလာပါရှင်။အပတ်စဉ်တက်ဆက်ပေးနေတဲ့အက်ဒီတာနဲ့ဆွေးနွေးခန်းကကြိုဆိုပါရစေ။ ဒီမြန်မာနိုင်ငံမှာလက်တလုံးအများအာယုံဆိုင်စိတ်ဝင်စားစောင့်ကြည့်နေတဲ့ဒီမြောက်ပိုင်းယာယီပြစ်ခတ်ရက်စဲမှုနဲ့နောက်ဆက်တွဲအခြေအနေတွေနောက်ရှေ့ဆက်အလားလာဘာတွေဖြစ်လာနိုင်မလဲဆိုတာကိုဒီတစ်ပတ်အဒီတာနဲ့ဆွေးနွေးကမ်းမှာအဒီတာဦးကျော်စန္ဒာနဲ့အတူဆွေးနွေးထားပါတယ်ကျွန်မခင်ပြူထွေးပါဦးကျော်စန္ဒာရေမင်္ဂလာပါရှင
်မင်္ဂလာပ
ါဟုတ်ကဲ့ပါအခုတော့ဒီရှမ်းပြည်မြောက်ပိုင်းမှာကတော့ဒါအခုဒီလ17ရက်နေ့တုန်းကပဲမြောက်ပိုင်းမဟာမိတ်၃ဘွဲ့နဲ့ဒီစစ်ကောင်စီနဲ့ခြားထဲမှာအပြစ်ခက်ရစရေးရယူလိုက်တယ်ပေါ့နော်ဒါ2029စစ်စီစတင်ပြီးတဲ့နောက်ပိုင်းဒါဒီဟိုစစ်ကောင်စီရဲ့ဟိုစစ်စခန်းတွေဗျူဟာကုန်းတွေယာနဲ့ချီပြီးတော့ဒါနယ်မြေဒေသတွေပါမြို့သိမ်းတိုက်ပွဲတွေပါလုပ်ပြီးတော့မှရလာတဲ့ဒါအပြစ်ခက်ယာယီအပြစ်ခက်ရစရေးဆိုပြီးတော့ပြောတဲ့အခါမှာဒါတကယ်ကိုသတင်းကြီးတစ်ခုလို့ဖြစ်ခဲ့တယ်ဒါပေမဲ့လေဒီလိုဖြစ်ပြီးနောက်တစ်ရက်မှာပဲပြစ်ခတ်တိုက်ခိုက်မှုတွေပြန်ဆတယ်အပြစ်ရက်ပြီးတော့မှပြန်ဆတယ်ဆိုတော့ဘာကြောင့်များလို့ပြောလို့ရမလဲရှင
်အာပြပြရပေမဲ့သူတို့လိုချင်တာမရရဘူးလေဆိုတော့စစ်ကောင်စီဘက်ကကြည့်မယ်ဆိုရင်သူတို့ကနည်းနည်းဆုံးရှုံးထားတာရှိတယ်ဆိုတော့အပြည့်တဲ့ဆွေးနွေးနေရမှာပထမဆုံးကမင်းနောက်ကိုပြန်ဆုပ်ငါလည်းပြန်ဆုပ်မယ်ဒီမှာရကြမယ်ဆိုတဲ့သဘောတူညီမှုမလုပ်ဖ ೇನೆ ဟိုဘက်ကရရှိထားတဲ့အပေါ်စီးနဲ့ရတဲ့ပြစ်ခတ်ဆွေးနွေးဖြစ်တော့စစ်ကောင်စီကသူလိုချင်တာကိုမရလို့ပြန်ပြီးတော့တိုက်ချင်တဲ့သဘောလို့မှတ်ယူရပါတယ်တကယ်တော့အပြစ်ခတ်ဆဲတယ်ဆိုတာအဓိကအဖြစ်ကတော့အရသားတွေမထိခိုက်စေဖို့နောက်တစ်ခုကဒါ humanitarian စာနာမှုထောက်ပံ့တွေပေးဖို့အတွက် humanitarian ceasefire ခေါ်တာပေါ့အဲ့လိုမျိုးရက်ဆက်ရရှိရဲအဲ့လိုသဘောတူညီမှုနဲ့အမှန်တကယ်ရက်ဆက်နိုင်မယ်ဆိုရင်တော့ဒီအပြစ်ခတ်ရက်ဆက်ရေးမှသည်နောက်နိုင်ငံရေးပြည်လည်မှုအတွက်ကိုလမ်းပွင့်သွားနိုင်တဲ့အခြေအနေရှိပါတယ်အခုကြတော့အဲ့လိုဒုံတရားသူတို့မှသဘောတူညီချက်မရှိဘူးနည်းမြေသဘောတူညီလည်းမရှိဘဲနဲ့ကြောင်ညောင်ဆိုရပါစို့နောက်ပိုင်းဆွေးနွေးရပါလေအဲ့လိုရလိုက်ရတဲ့အတွက်ကြောင့်စစ်ကောင်စီဘက်နဲ့မချေနှက်ဘူးထင်ပါတယ်အဲ့ကြောင့်သူကပြန်ပြီးတော့တိုက်ချင်တဲ့သဘောပြတ်သားတယ်လို့ယူဆပါတယ်
ဟုတ်ကဲ့ဒါအစည်းအဝေးကိုတက်တဲ့သူတချို့တွေပြောတဲ့အထက်မှာလည်းဒီစစဦးကျော်စန္ဒာပြောတဲ့အချက်ပါခဲ့ပါတယ်တစ်ဖက်နဲ့တစ်ဖက်ဟိုတောင်းဆိုမှုတွေကတကယ်ပြည်လည်မှုမရှိဘဲနဲ့ဟိုဒီတရုတ်ဘက်ကဖိအားကြောင့်ဒါယာယီအပြစ်ရလိုက်တဲ့ဆိုတဲ့သဘောဆိုတော့ဒီမှာတွေကအစမှကလေးကမခိုင်ဘူးဆိုတဲ့သဘောကလည်းအနည်းငယ်တော့ပေါ်လွင်နေတယ်လို့ထင်ပါတယ
်ဟုတ်ပါတယ်
ဆိုတော့ဒီအခုလိုမျိုးယာယီအပြစ်ရလိုက်တဲ့အတွက်ကြောင့်မလို့ရှမ်းပြည်မြောက်ပိုင်းမှာတော့ဒီထိတွေ့တိုက်ပွဲတွေကတော့အတန်အသင့်နည်းနည်းငြိမ်သွားတဲ့အနေအထားတွေ့ရတာပေါ့နော်ဆိုတော့ဒါပေမဲ့ဒီလိုဖြစ်တဲ့တစ်ချိန်တည်းမှာမရခိုင်လိုနေရမျိုးတော့ဒီကချင်ဘက်မှာရောတိုက်ပွဲတွေကလည်းဆက်ပြီးတော့ပြန်ဖြစ်နေတယ်ဆိုတော့ရှမ်းမြောက်မှာအပြစ်ရချင်းဒီတခြားဒေသတွေမှာပို့ပြီးတော့ပြင်းထန်လာနိုင်တဲ့အလားအဝဆောင်နေပါလားရှင
်အာအဲ့လိုလည်းပြောလို့ရပါတယ်ရှမ်းမြောက်မှာတကယ်လို့တိုက်စီရမလို့တော့ဘူးဆိုရင်စစ်တပ်ကလည်းစစ်ကောင်စီကလည်းသူ့ရင်အားတွေကိုဟိုဘက်မှာပုံအောင်နိုင်တဲ့သဘောရှိတယ်ပေါ့လေရခိုင်တို့ကချင်တို့ဘက်မှာအဲ့လိုပဲကလည်းတစ်ဖက်တွန့်နိုင်ပါတယ်နောက်တစ်ခုကလည်းပဲဒီအပြစ်ရစဲမှုစီနှစ်ဖက်သဘောတူညီမှုတကယ်အပြစ်ရတာလည်းသုံးမျိုးရှိတယ်တစ်ဖက်က unilateral ceasefire လုပ်တာရှိတယ် bilateral ceasefire ရှိတယ် multilateral ဘယ်ပေါင်းစုံ ceasefire ရှိတယ်အခုလုပ်တာကတော့bilateral ပေါ့နော်ရှမ်းမြောက်ကမှာပဲရှမ်းမြောက်နဲ့စစ်ကောင်စီနဲ့အပြည့်အတဲ့သဘောဖြစ်တယ်ဆိုကြံတဲ့ဒေသတွေအတွက်မပါဘူးသူတို့သဘောတူချက်ဆိုတော့အဲ့ဒီဒေသမှာဆက်ဖြစ်နေမှာဖြစ်ပါတယ်အဲ့ဒီရှမ်းမြောက်နဲ့စစ်ကောင်စီရပ်တာမှာတောင်မှတစ်ဖက်ကစိတ်မရချင်ဘူးဆိုတော့ bilateral ဘာခေါ်လဲ unilateral ရ
ပ်တာကိုဆက်လာပါတယ်
ညာပြောမှာဖြစ်ပါတယ်ဆိုတော့အဲ့လိုဖြစ်နေတာကတော့မဆန်းပါဘူးဆက်လက်ပြီးတော့ဖြစ်လို့မထင်ပါတယ်အဲ့လိုတဲ့
ဟုတ်ကဲ့ဆိုတော့ဒီယာယီအပြည့်ရစဲမှုဆိုတာတောင်မှဖြစ်လာဖို့အတွက်ဒါတရုတ်ကဒါ၃ချိန်မြောက်မှာမှဒီသဘောတူညီချက်ကိုရပြီးတော့ဒါယာယီပေါ့လေဖြစ်ခဲ့တယ်ဆိုတဲ့အခါကျတော့အခုတခါဒီလိုဖြစ်ပြီးတော့မှလည်းပြစ်ခတ်မှုတွေကပြန်ရှိနေတယ်ဆိုတဲ့အခါကျတော့ဒီနေရာမှာတရုတ်ရဲ့ဒီဂျာဝင်စစ်ဆတ်မှုကထိရောက်မှုမရှိဘူးဆိုတဲ့သဘောမျိုးဖြစ်မနေဘူးလား
တရုတ်ကဘယ်လောက်ထိပြစ်ခတ်ရစဲစီခြင်းတည်းဆိုတဲ့ပုံမှန်လည်းမူတည်မဲ့ထင်ပါတယ်တချို့သတင်းတွေမှာပေါ့လေကျွန်တော်ကြားရတယ်သူတို့ကရှမ်းမြောက်ကတရင်သားမဟာမိတ်တွေကိုပဲတရုတ်ကပုံပြီးဖိအားပေးတယ်ဆိုတော့သတင်းတချို့လည်းကျွန်တော်ကြားခဲ့ရတယ်တလောလုံးကပဲအဲ့ဒါ။ဘာကြောင့်လဲဆိုတော့ရှမ်းမြောက်မှာ NUG နဲ့နောက်ဒီ PDF တချို့လည်းပဲဝင်တိုက်တယ်ဆိုတော့ NUG နဲ့ PDF ကိုတရုတ်ကသိမယုံဘူးလို့လည်းသုံးသကြတယ်။သူကအမေရိကန်နဲ့သိနှိစက်သလား NUG ကိုဆိုပုံပြီးသံသယရှိရဲဆိုတော့အခုတိုက်ပွဲမှာရှမ်းမြောက်တခုရဲ့မဟုတ်ဘဲနဲ့သူတို့ကပါလာတယ်ဆိုတော့အဲဒီရှမ်းမြောက်ကတရင်သားမဟာမိတ်တွေကိုသူကနည်းနည်းသတိပေးဟန်ရှိတယ်သတိပေးတယ်လို့သူကသုံးစားကြတာတွေ့ရပါတယ်မင်းတို့လူဆုံးနေမယ်ဆိုရင်ငါတို့မင်းတို့ပိတ်ပြစ်မယ်ဘာညာလုတ်တော့ဆိုတော့ရှမ်းမြောက်ကတော့ဒီဟာကို တိုင်းနာမဟာမိတ်တွေကတော့လိုက်နာမယ်ဆိုပေမဲ့စစ်ကောင်စီကတော့သူကအားတဲသွားတာပါစစ်ကောင်စီကတော့ပြောစရာရှိမှာသူတို့ကလည်းအမေရိကန်တွေနဲ့ပေါင်းပြီးတော့လှုပ်နေသဘောဖြစ်ပါတယ်မညာသူတို့ကတကယ်ကိုနားသွင်းရတာပူပြီးတော့လွယ်ကူသွားမယ်အဲဒီကြောင့်စစ်ကောင်စီကလည်းကြွနေပြီးတော့ဆံမြောက်ကညီနေရလဲဖြစ်နိုင်ပါတယ်ဆိုတော့တကယ်တမ်းတရုတ်ကို၌ကဘယ်လောက်ထိတတိယရောက်နှစ်ဖက်လုံးကိုပြေးလဲစီခြင်းတယ်ဆိုတာအဓိကမေဝန်ထုတ်စရာကိစ္စဖြစ်တယ်လို့ပြောရမှာပါတကယ်စမ်းပါ
ဆိုဒီနေရာမှာအာဆီယံအနေနဲ့ရရောဘာလုပ်နေရလို့ပြောလို့ရမလဲ
အာဆီယံကတော့အများကြီးဝေးမယ်ထင်ပါတယ်အာဆီယံစကားကိုတော့တိုင်းရင်းသားတွေကလည်းပဲစိတ်တော့နားမဝင်သလိုစစ်ကောင်စီကလည်းပေါ်ထင်ကြီးပယ်ချထားတဲ့သဘောဖြစ်ပါတယ်အာဒါပေမဲ့လည်းအာဆီယံကတော့နှစ်ဖက်လုံးနဲ့ဘယ်ပေါင်းစုံနဲ့ထိတွေ့ခဲ့တဲ့ဘာညာဆိုတော့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောခဲ့တယ်ပေါ်လီဇူဥက္ကဋ္ဌလက်တုံးကအခုလည်းပဲသူတို့ထိတွေ့မှုရှိနေတယ်လို့ပြောတာပဲသို့တော်လည်းပဲသိပြီးတော့နားဝင်မှမထင်ဘူးတခုဖြစ်နေတာကအာရှနိုင်ငံနဲ့တနိုင်ငံချင်းလုပ်တဲ့ကိစ္စတွေဆိုရင်တော့သူတို့ကတနည်းနည်းနဲ့ပူပြီးတော့နောက်ပေါအောင်ပြောနိုင်မယ်အခြေအနေရှိတယ်လို့ယူဆပါတယ်ဒါမဲ့လုံးဝပြည်လဲတဲ့အစင်းတော့မဟုတ်ဘူးပေါ့လေ
အဲ့တော့အာဆီယံရဲ့ဘုံသဘောတူညီချက်၅ရဲ့မှာအတိအခါမြန်မာနိုင်ငံတွေပြစ်ခတ်တိုက်ခိုက်မှုတွေရပ်တည်ပြီးတော့အားလုံးပါတဲ့ဒီတွေ့ဆုံဆွေးနွေးမှုတွေဖြစ်ဖို့ဆိုတော့အခုတရုတ်ကလည်းဘလို့ပဲဖြစ်ဖြစ်ဒါဟိုပြစ်ခတ်မှုတွေရပ်ဆဲပြီးတော့ထိတွေ့ဖို့ဆိုတဲ့အခါကျတော့တရုတ်နဲ့အာဆီယံပူးပေါင်းပြီးတော့
လုပ်နိုင်တာအားပါအဲ့ဒီဟာပေါ့အဓိကဖြစ်နိုင်တာကတော့တရုတ်နဲ့အာဆီယံပူးပေါင်းပြီးတော့လုပ်နိုင်တယ်တစ်ချိန်တည်းမှာပဲတရုတ်နဲ့အမေရိကန်ကဘာကြောင့်ပူးပေါင်းမလုပ်နိုင်လဲဗမာပြည်အတွင်းမှာသူတို့တခြားကိစ္စမှသာပြိုင်နေကြတာဗမာပြည်ထဲမှာအဓိကမဟုတ်ဘူးတရုတ်ဟာမြန်မာနိုင်ငံမှာသူရဲ့အကျိုးစီးပွားစီးပွားအကျိုးစီးပွားရှိတယ်ဆိုတော့အမေရိကန်ကလက်ခံတယ်ကျွန်တော်အမေရိကန်ဒီပလိုမတ်စီကိုဟိုကအင်တာဗျူးပြေးသူရောလက်ခံပါတယ်တဲ့။ဘာလို့လဲဆိုရှမ်းပြောင်းမှာညီညာရေးဆွေးနွေးပွဲလုပ်တာကိုအမေရိကန်ဗမာဆိုင်ရာအမေရိကန်ဆမ်မတ်သွားတာကတရုတ်ကကန့်ကွက်လို့မသွားပဲနေခဲ့တယ်ဆိုတော့သူနားလဲပါတယ်ဆိုတော့ဒီကိစ္စမှာလည်းပြေးလဲရင်နှစ်ဖက်လုံးအကျိုးရှိအောင်မျက်မျက်တာရ
ညီနိုင်မယ်ဆ
ိုတော့လုံနိုင်မယ်ဆိုတော့ကောက်မယ်ထင်ပါတယ်ဒါပေမဲ့လောလောဆယ်မှာတော့ဒီအထိမတွေ့ရသေးပါဘူး
ဟုတ်ကဲ့ဆိုတော့လက်ရှိအနေအထားတွေကိုကြည့်ပဲဆွေးလို့ရှိရင်တော့ဒါနိုင်ငံရေးအရတွေးဆုံဆွေးနွေးဖို့ဆိုတာအင်မတန်ခက်တယ်ဆိုတာပေါ်လွင်နေတယ်လို့ပြောရမယ်ထင်ပါတယ
်အခက်ဆုံးမှာပဲနိုင်ငံရေးအရပြည်လဲမှုမရခဲ့လို့လည်းပဲဒီကိစ္စဟာဖြစ်လာတာပါနိုင်ငံရေးပြည်လဲမှုကဟိုလွတ်လပ်ရေးအရပြီးကြတဲ့ကမရရှိခဲ့ဘူးထင်ပါတယ်အရေးကြီးဆုံးကတော့ဒီမိုကရေစီရဲ့တိုင်းရင်းသားပြဿနာပြည်လဲဘုရားသိအရေးကြီးပါတယ်တိုင်းရင်းသားချင်းချင်းညီညွတ်ဖို့ကိစ္စဖြစ်မှသာလျှင်နိုင်ငံရေးသူတို့ဘက်ကလည်းညီညွတ်မှုရှိရမယ်အစိုးရအခုကဘုံဒီမှန်ရပါလေစကောင်စီဖြုတ်ချရေးဆွဲရီမှန်ကျင်နေတော့လောလောဆယ်တိုက်နေကြတယ်သို့တော်လည်းပဲသူတို့အထက်မှာနိုင်ငံရေးရဘလောက်ညီညွတ်မှုရှိတယ်လဲစီးရေးရလည်းပဲသူတို့ကတော့ဒီဟာပြုတ်ဖို့တော့တိုက်နေကြတာနိုင်ငံရေးသဘောတူမှုရရလို့မကြားသေးပါဘူးသူတိုင်းရင်းသားချင်းချင်းမှာညီညွတ်မှုရရင်တောင်းမှပဲဒီဘက်ကစကောင်စီရလို့မဟုတ်ဘူးစကောင်စီတက်လာပြီးရင်လည်းပဲဖြစ်လာ center and periphery ဘဟုအစိုးရနဲ့ပေါ့လေဒါဝန်ကျင်ဒေသတွေနဲ့ဖြစ်လာတဲ့ကိစ္စကကြာလှပါပြီဒီကိစ္စကိုအဓိကအဖြစ်ဖြစ်ရှင်းရမှာဖြစ်ပါတယ်အဲ့လိုဖြစ်ရှင်းနိုင်မှသာလျှင်နိုင်ငံရေးပြည်လဲမှုမြန်မာနိုင်ငံမှာလုံးဝရမှာဖြစ်ပါတယ
်ဆိုတော့မြန်မာနိုင်ငံအတွက်လက်ရှိမှာလည်းအခက်အခဲဆုံးကဒါနိုင်ငံရေးအဖြစ်ရှာဖို့ပဲဆိုတော့ဒီအခုဒီစစ်တပ်အာဏာသိမ်းမှုနောက်ပိုင်းကတည်းကဒီမြန်မာနိုင်ငံတော်မှာဒါအကြမ်းဖက်မှုတွေကလည်းအင်မတန်များလာပြီဆိုတော့ဒီတိုက်ပွဲတွေအဆုံးသတ်ဖို့နိုင်ငံရေးအရဆိုတော့ပြောရဲခက်ခဲလာတယ်ဆိုရဲအဖြစ်ရှာတဲ့နေရာမှာရောဘယ်လောက်အချိန်ယူရအောင်မယ်လို့ထင်လဲတိုက်ပွဲတွေရောအဆုံးသတ်ပါအောင်မလား
တိုက်ပွဲပြီးနိုင်တဲ့လမ်းကြောင်းကတော့စစ်ကောင်စီကအနိုင်မရနိုင်တော့ဘူး။ဒီနေ့နဲ့ကြဆုံးမယ်ဆိုပြီးတော့သုံးသက်သူတွေကအများကြီးတွက်ချရပါတယ်တွက်ဆက်ရတယ်။ဒါမှလည်းတချို့ကလည်းပဲထင်တယ်လို့မြန်မာမဟုတ်ဘူး။ပို့ပြီးတော့ဖျော်ဖျက်ဖြစ်နိုင်တယ်ဆိုပြီးတော့အမျိုးမျိုးတွက်ဆကြပါတယ်။ဘာပဲဖြစ်ဖြစ်စစ်ကောင်စီကမြန်မာနိုင်ငံကိုပြန်ပြီးတော့ညီစက်အောင်ထိနိုင်မယ်အလားအလာမရှိတော့ဘူးလို့တော့နှစ်ဖက်လုံးကပဲပေါင်းဆောင်ယူဆရပါတယ်။အနည်းနဲ့အမြန်တော့ဖြစ်သွားမှာပဲပေါ့။သူတို့လည်းပဲအဲဒီစစ်ကောင်စီတွေသူတို့နိုင်ငံရေးအရာပြည်လဲမှုရလာဖို့ကတော့မလွယ်ဘူးထင်ပါတယ်ဒီဘက်ကအစော်ပြေးတော့မှလည်းပဲလုံအောင်ကြာဆုံးဖို့တော့မှဒီဘက်ကဆိုတော့ပြောခဲ့တဲ့ပြဿနာတွေကအများကြီးညှိအောင်မှဖြစ်ပါတယ်နောက်ဒါကတရင်သားဒေသတွေချင်းတို့စနစ်စစ်အာဏာရှင်စနစ်ပြုတ်ကြပြီးတော့ဒီမိုကရေစီထွန်းကားရေးအခုတရင်သားအင်အားစုတွေကတချို့ဒေသတွေကဒီမိုကရေစီစနစ်နဲ့ပုံဖော်မဲ့သဘောချင်းတို့ဘာလို့မဆို constitution ဝါရကြီးရတွေ့ရပါတယ်ဘလောက်ကောင်ထဲပေါ်လာမလို့တော့မသိသေးဘူးဒါပေမဲ့တချို့တရင်သားဒေသတွေကဝါအုပ်ချုပ်ရေးမျိုးကိုအားကြပြီးတော့တပါတီစနစ်မျိုးနဲ့အဲ့ဒါမျိုးဒီမိုကရေစီပုံစံမျိုးလုံးမအလားအလာတွေ့ကြတာသူတို့ဘာမှမတွေ့ရသေးပါဘူးသူတို့ဒေသကိုပဲအုပ်ချုပ်ရေးသူတို့ကိုယ်တိုင်ထိန်းချုပ်ရေးသာဖြစ်လာတယ်ဆိုတော့အဲ့ဒီဒေသတွေမှာတော့ဒီမိုကရေစီဖြစ်နိုင်မှာမလားဆိုတော့ပြည်ထောင်စုတဝန်းလုံးပေါ့လေစင်းစင်းညီညွတ်တဲ့စနစ်နဲ့ဖြစ်လာနိုင်မှုဆိုတော့အသိအလံဝေးသေးတယ်လို့ပဲထင်ပါတယ်တစင်းပြီးတစင်း
ချိန်ကြိုးစားမှာပါအဓိကကျွန်တော်မြင်တာကတော့ကျွန်တော်ကတော့သူကပညာရေးကိုပဲထင်ပါတယ် education is revolution ပါပဲကျွန်တော်အမြင်ပါတော့ဒီပြည်သူတွေလူငယ်တွေကပညာရေးအဆင့်ဒီအစီအမြင်တွေကျေဝါဖို့လိုတယ်မြန်မာနိုင်ငံမှာသမိုင်းသင်္ကာရကလည်းအစားပဲဒီလူမျိုးရေးအဖြစ်မညီညွတ်စရာတွေအများကြီးရှိပါတယ်သူကပြောကြတယ်တချို့ပညာရှင်တွေပေါ့လေအာဟုတ်ကဲ့လွန်တော့ဖြစ်တဲ့ professor Joseph Silverstein ဆိုရင်ကျွန်တော်ပြောဟုတ်ပါတယ်ဒီမြန်မာနိုင်ငံရဲ့စစ်တပ်ကတိုင်းရင်းသားဒေသတွေကို they occupied territory လို့မြင်ပြီးတော့အဲ့ဒီသဘောထားနေတဲ့ကဘယ်တော့မှညီညာရေးဆိုတာဖြစ်မလာနိုင်ဘူးပြည်ထောင်စုပထမဆုံးဆိုတာလည်းပဲတိုင်းရင်းသားတွေစိတ်ထဲမှာလည်းပူပြီးတော့ ethnic nationalism တိုင်းရင်းသားစိတ်ဓာတ်တွေပူအမျိုးသားစိတ်ကြီးထွက်လာမယ်ဒီဘက်မှာလည်းပူကြီးထွက်လာမယ်ပေါ့လေဆိုတော့ပညာရေးစနစ်ကစပြီးပြုပြင်ပြောင်းလဲလို့ထင်ပါတယ
်ဒါကတော့အင်မတန်လည်းအရေးကြီးပါတယ်ဟိုတစ်လျှောက်လုံးပညာရေးမှာအားနည်းလာတဲ့မျက်စိပိတ်နားပိတ်ပေါ့နော
်ဆိ
ုတော့ဒီຢာတွေကိုပြန်ပြီးတော့လုံပြင်ပြုပြင်ပြောင်းလဲနိုင်မယ်ဆိုလို့ရှိရင်တော့အတွေ့အခေါ်ပိုင်းဆိုင်ရာတွေတိုးတက်လာမယ်ဆိုတော့အမြင်တွေလည်းကျေလာတဲ့ခါကျရင်တော့တချို့ကိစ္စရက်တွေကဟိုအထောက်ပံ့ပြန်ဖြစ်လာမှာပေါ့လေဆိုတော့ဒီຫນွေဥတော်လန်ရေးရဲ့ရည်မှန်းချက်ဖြစ်တဲ့စစ်ကောင်စီအပိတိုင်းပြုတ်ချရေးပေါ့လေအခုဒီအတိုင်းသားလက်နက်ကိုင်းဖွဲ့ရီဒီအတိုက်ခံဖွဲ့ရီအလုံးကျိုးပန်းနေကြတာဒီဟာဖြစ်တယ်ဆိုတော့ဒီလိုမျိုးစစ်ကောင်စီပြုတ်ကျသွားပြီးတဲ့နောက်မှာရောဆက်စွာပြောတဲ့နိုင်ငံရေးအခြေအနေတွေပြည်လဲဖို့ဆိုတာကဟိုလွယ်ကူပါမလားဘယ်လိုရောဖြစ်လာနိုင်မလဲ
ကျွန်တော်မြင်တာကတော့တိတ်မလွယ်လှဘူးဖြစ်ပါစေလို့အများအားဆုတောင်းတယ်အများတဲ့တဲ့ရင်တစ်ခုကြားလိုက်တဲ့ရင်ထဲမှာတထိတ်ချင်းနဲ့ဟာပဲလူများဖြစ်ကြပြောင်းမလားမသိဘူးဆိုတာကြားပါတယ်ဆိုတော့NUG ပေါ်မှာလည်းပဲအများကြီးတာဝန်ရှိပါတယ်သူဟာအဓိကဥဆောင်ပြီးတော့ဘာပဲပြောပြောနိုင်ငံရေးအဖြစ်သူကဥဆောင်ရမယ့်နေရာမှာဖြစ်နေတဲ့အခါမှာသူရဲ့တိုင်းရင်းသားတွေနဲ့ပြည်လဲမှုရရှိရလုပ်ရမယ် NLD လက်ထက်ကမပြည်လဲခဲ့တာတွေအများကြီးရှိပါတယ်ကျွန်တော်အများတမ်းပြောတယ် NLD အုံဆောင်တို့ကတိုင်းရင်းသားတွေတွေထွက်လာတဲ့အခါတိုင်းရင်းသားပါတီဟာနင်းတို့ပဲပါတီလို့မဆက်မှတ်ဘူးငါတို့ရဲ့ NLD ဆိုတာပြည်ထောင်စုတစ်ခုလုံးမှာအလုံးပါဝင်တဲ့ပါတီတစ်ခုလည်းဖြစ်တဲ့ဘာသာဆိုတဲ့ယူဆမျိုးရှိတယ်အဲဒီတိုင်းရင်းသားတွေမှာဝင်ပြီးတော့တိုင်းရင်းသားတွေမဲပြိုင်တယ်သူကစုမနိုင်ရင်ခုဘက်ကအစိုးရဖွဲ့ခွင်မှာအကြောင်းပြပြီးတော့အဲ့ရမျိုးတွေတိုင်းရင်းသားတွေမှာအဲ့လိုအမြင်တွေအများကြီးရှိနေတယ်ဆိုတော့အခုအဲ့ဒီနေရာမှာရောက်လာတဲ့ NUG နေနဲ့ဒီအစင်လာကိုလုံးဝပြောင်းလိုက်ပြီးတော့သူတို့ဟာအမြင်သစ်နဲ့စီယုံနိုင်မှတာလျင်ဖြစ်မယ်လို့ထင်ပါတယ်မခင်ဗျာ
။အဲ့ဒီအတွက်လည်းအခုတွေကပြင်ဆင်မှုတွေကတော့အခုကတည်းကအချိန်မနှောင်းဆလုပ်ရမယ်လို့လည်းထင်ပါတယ
်။ဟုတ်ပါတယ်ဟုတ်ပါတယ်။
ဆိုတော့ဒီတပတ်တော့ဆွေးနွေးမှုကိုဒီလောက်ပဲရနာကြရအောင်ပါ။ကျေးဇူးပါဦးကျော်စန်းသား
။ရပါတယ
်။ VOA American အတန်းရဲ့သတင်းမှန်သတင်းမြန်လို့Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတယ်ပြည်ပြည်ကြုံပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
American Dream ဆိုတာပါပါလေ American ရေတဲ့အရာရှိတယောက်ဖြစ်တဲ့မြန်မာပြည်ပွားလီစုတိုင်ရင်သားလူငယ်တယောက်ကမြန်မာလူငယ်အများစုမဲ့လေရှိတဲ့ American Dream ဆိုတာကိုအောင်မြင်အောင်ဘယ်လိုတွေစူးစမ်းခဲ့ရလဲလူငယ်တွေအနေနဲ့ American Dream ကိုမက်ခွင့်ရဖို့ဘာကြောင့်စူးစမ်းသင့်လဲဆိုတာတွေကိုသိနိုင်ဖို့မက်ခင်လေးကဆက်သွယ်မိမြန်ပေးဂျန်စီအစီအစဉ်မှာတင်ပြထားပါတယ်ရှင်
Hello, Gen Z တို့တချင်ရောက်ပြီ Gen Z တို့ရဲ့ American Dream ဆိုတာကမြန်မာနိုင်ငံမှာသာမကဘဲနဲ့ကမ္ဘာအနှံ့မှာရှိတဲ့ Gen Z လူငယ်လေးတွေမဲ့လေးရှိတဲ့ဒီမဲ့လေးတခုเนาะဒီတစ်ပတ်မှာတော့မြန်မာနိုင်ငံကနေပြီးတော့ရှေ့တောင်နေထိုင်သူတယောက်အနေနဲ့အမေရိကကိုရောက်လာပြီးတော့သူ့ရဲ့ American Dream ကိုအောင်မြောင်မှတ်သွားတဲ့လူငယ်လေးတယောက်နဲ့မိတ်ဆက်ပေးခြင်းနဲ့သူကလက်ရှိမှာလည်း American ရေတပ်မှာအရာရှိတယောက်အနေနဲ့တာဝန်ထမ်းဆောင်နေတဲ့လူငယ်လေးတယောက်လေးသူဘယ်လိုမျိုးကြိုးစားခဲ့လဲသူ့ရဲ့ American Dream ကိုဘယ်လိုအောင်မြောင်မှတ်သွားခဲ့လဲဆိုတာလေးတွေသူပြောပြတာကိုနားထောင်ပေးကြအောင်เนาะ
အာကျွန်တော်နာမည်ယောရှုလို့ခေါ်ပါတယ်ကျွန်တော်လက်ရှိအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရေတပ်စခန်းမှာလေထိပ်သရင်ရရှိနေတဲ့တာဝန်ထမ်းဆောင်နေပါတယ်အားလုံးတွေ့ရဝမ်းသာပါတယ
်တိုင်းသားလေးယောစုကသူမြန်မာနိုင်ငံမှာနေခဲ့တော့အကြောင်းလေးကိုလည်းအခုလိုပဲပြောပြထားသေးတယ
်ကျွန်တော်မိုင်းရှုမြို့မှာဒီလိုပဲပေါ့နော်ဒီဒီမီနန်နဲ့ဆယ်ရန်တီဒီလိုပဲနေမှာကျောင်းတက်ခဲ့တယ် ကျွန်တော်ဆရာအောင်တော့ကျွန်တော်ဒီခရိုင်တက်ကြလို့နော်ဒီလော်လင်ခရိုင်ပင်လုံးနေမြတက်ကြလို့မှာကျွန်တော်ဒုတိယနှစ်အထိတက်ခဲ့ဒုတိယနှစ်မှာပြီးခဲ့ပါအောင်အာဆမစတာဖတ်ဆမစတာပြီးခဲ့တယ
်ရွှေပြောင်းနေထိုင်သူတယောက်အနေနဲ့အမေရိကန်ကိုရောက်ဖြစ်လာပုံလေးနဲ့ပြောပြပေးပါဦ
းအာမလေးရှားကျွန်တော်2012ဖေဖော်ဝါရီလမှာကျွန်တော်သွားရပါတော့သွားတဲ့အကြောင်းရင်းတော့ကျွန်တော်အကိုမီတာစတူဒီယိုမှာရှိဆိုတော့ကျွန်တော်အသက်ညစ်တယ်ဆိုတော့သူကဟိုမှာဒီ attestation နဲ့အလူရအောင်ခေါ်တော့เนาะအဲ့ချိန်မှာသူကကျွန်တော်တို့လိုမျိုးပဲဒီ immigration ကနေခေါ်ပေါ်တဲ့မျိုးကျွန်တော်ခေါ်ရတာပေါ့အာသူအားလုံးတော့ဒီ America သွားဖို့အတွက် asylum တင်ထားကြဆိုတော့ကျွန်တော် America 2015 February လမှာဒီ Oklahoma ပြည်နယ်မှာခြေဆိုင်ရောက်ရှိပါတယ
်တက်20ကျော်အရွယ်နဲ့ America ကိုရောက်လာတဲ့အချိန်မှာသူကြုံတွေ့ရမယ့်အခက်အခဲတွေရောဘာတွေဖြစ်မလဲ
ဒီကိုကကျောင်းတက်နေတယ်အလုပ်တွေတော့လုပ်နေတယ်ဆိုတော့အစားတောက်လည်းအဆင်ပြေမလားအဆင်မပြေဘူးပြင်မလားတို့မှာဒီမှာဆုံးချိုကန်တီလေးသွားလိုက်နေပြပါပြီအတုဆုံးလို့ချင်လားမဟုတ်ငါစားချင်လားကန်တီတော့လို့ရတယ်ဒီမှာတော့ကန်တီသွားမှဆိုရင်လည်းအချိန်လူပြီးသွားရတယ်ပြီးသွားဆိုတော့တကယ်ချင်းနေပြီးဟာလာလို့လည်းသွားလို့လည်းမရပြန်ဘူးပြီးကျောင်းမှာဆိုလည်းဆရာသမားပြောရတယ်တည်မလားဒီမှာကျတော့သူတို့တွေကကျတော့ဒီက culture နဲ့သူတို့ကစကားပြောတယ်ဒီမှာဆိုရင်သူတို့ကစကားတစ်ခုပြောလိုက်ပြီးဆိုရင်သူတို့ကလုံခဲ့တဲ့1980ကရုပ်ရှင်တကားသူနိုင်ရှင်ပြသူကပြောလိုက်တယ်ဆိုရင်တကယ်တော့ဝါခနဲ့ကြောက်ရတယ်။ဒါပေမဲ့ကျွန်တော်ဝါခနဲ့ကြောက်မရဘူး right အဲ့လိုပေါ့နော်
။သူကြောင်းထပ်ဖို့စပြီးတော့ကြိုးစားတဲ့အချိန်မှလည်းခက်ခဲပြီးအများကြီးနဲ့ကြုံခဲ့ရတယ်တဲ့
။အခက်ခဲရတော့ဘယ်နဲ့စပြောမလဲဆိုတော့နံပါတ်1နဲ့ကြောင်းရွေးရပါတော့။အဲကြောင်းကလည်းသူကအထိုက်လျောက်လောက်ပဲကွင်းတာပါတော့။နောက်ကြတော့အားလုံးကဒီဖောင်ဒေးရှင်းတွေအစဘလိုဖြစ်မယ်ဆုံးတာအားလုံးကြောက်ကိုယ့်ရဲ့ကိုယ့်ဖက်ပြန်ကြလာပါတော့။အာဒါလည်းတော့ပထမဆုံးကြောင်းသွားဆိုရှောက်တော့တင်ရတာပေါ့အဲ့ဒါတော့ပထမဆုံး challenge ပေါ့နော်ဒီခုကကျတော့ခုသွားချင်တဲ့နေရာမှာသွားခဲ့လူတွေတိတ်မရှိတာပေါ့ပထမဆုံးကျွန်တော်က engineering သွားချင်နေဆိုရင်ကျွန်တော်ဒီမှာတောင်းတမှာဆို engineer သွားလို့တိတ်မရှိကြအောင်အဲ့မှာပြင်လို့ဒုက္ခတစ်ခါနဲ့ရောက်တော့ပေါ့အဘလို့သွားမှလည်းပြီးစွန်ပါတယ်ယူရမှလည်းဘယ်ပဲချိန်ပဲချိန်မှာကြောင်းပြီးချင်လဲဆိုအဲ့ဒါလေးပေါ့နော်အာကျောင်း advisor တွေတော့ရှိပါတယ်ပေါ့နော်ဒါမဲ့လည်းအဘိစာကိုကဆက်စားရအောင်ဆိုအဘိစာကနောက်လို့တောင်းမှဆက်မသိဘူးအဲ့မှာကျွန်တော်တခါဆက်မစားနှစ်ခုလောက်ကျွန်တော်တော်ဒုက္ခရောက်လိုက်တယ်တနေ့လာပေါ့ခင်ဗျာ
American Dream ကိုအောင်မြောင်မဲ့ခဲ့တဲ့လူငယ်လေးတယောက်ကသူ့ရဲ့ခံစားချက်ကိုအခုလိုပဲပြောပြထားတယ
်သူပြောမှဆိုတော့ပီတိဖြစ်မိတယ်ပေါ့နော်အတူရှုံးပြောမှဆိုတော့ကျွန်တော်အလုပ်ကလိန်ရင်ပင်တင်းကြီးတရားရှိနေတဲ့ကျွန်တော်ဒီ F18 တို့ F35 တို့ဒီအားလုံးကျွန်တော်ကဒီထင်းနေရပါတော့။အာပြီးတော့လည်းမိမိအနေနဲ့မြန်မာနိုင်ငံသားဟုတ်တယ်။အာတကယ်မှတော့ကျွန်တော်ဒီလိစုတိုင်းသားဆိုတော့အရင်နေရတယ်လေနော်။အာပြီးဆိုရင်အရှဆိုလည်းအရင်နေရတယ်အရာရှိထဲမှာဆိုရင်တော့မှအဲ့တော့ဒီလိုနေနဲ့ကိုကဒီမှာလေဒီသင်းမောပေါ်မှာဟဲ့ဒီမှာပြရလာတဲ့လိစုတိုင်းသားတွေပါဒီမှာသင်းမောမောင်းနေတယ်။လိန်လင်းထင်းထင်းရင်လောက်တယ်ဆိုတော့ဟာလေစိတ်ကမှပီတိဖြစ်မိတာပေါ့နော်။
ကောင်းမြင်မြင်ကြအမေရိကန်ကိုရွှေ့ပြောင်းနေထိုင်နေကြတဲ့လူငယ်တွေအတွက်လည်းယောရှုကအခုလိုပဲအားပေးစကားပြောထားသေးတယ်
။အမေရိကဆိုတာဒီမှာပြောတာတော့ American Dream ပေါ့နော်။ကျွန်တော်ပြောရရင်တော့ကျွန်တော်သွေးချွန်နေနေရတော့ကိုလုံဆိုရင်ကိုဖြစ်တယ်ဆိုတော့ကျွန်တော်အာမခံရတယ်အမေရိကမှာတော့။အဲ့တော့ဒီလိုဒါဘာဒီမှာလမ်းစာပြောက်ပြီးတော့အမေရိကရောက်လာခဲ့တယ်ဆိုရင်ဘယ်ကနေဖြစ်ဖြစ်ကြောင်းတက်ပါကြောင်းပေါ်ပါ။တနည်းနည်းချင်းချင်းမှတနည်းအောင်တော့ရောက်မှာပါ။
ကဲဂျန်စီတို့ရေဒီတစ်ဘက်ကတော့လူငယ်လေးတွေမက်လေးရှိတဲ့ American Dream ကိုဘလို့အောင်မြောင်မတ်ရမလဲဆိုတာကိုပြောပြပေးသွားတာเนาะနောက်တစ်ဘက်ဒီကြလို့ရှိရင်လည်းဂျန်စီလူငယ်လေးတွေတင်းတင်းထိုက်တဲ့အကြောင်းအရာလေးတွေကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိတာမို့လို့ဂျန်စီစီစဉ်ကိုဆက်ဆက်စောင့်ကြည့်ဖို့မမေ့နဲ့เนาะတတ
FIFA ရဲ့တနှစ်တာအကောင်းဆုံးဆုပေးပွဲကိုလန်ဒန်မြို့တော်မှာကျင်းပခဲ့ပြီးတော့2023ခုနှစ်အတွက်အကောင်းဆုံးဘောလုံးသမားဆုကိုမက်ဆီကရသွားခဲ့ပါတယ်။အီတလီမှာတော့ရိုမာအသင်းကမော်ရီညိုကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်ပါတယ်။ကာတာမှာကျင်းပနေတဲ့အာရှဖလားဘောလုံးပွဲမှာတော့ပထမဆုံးအမျိုးသမီးကွင်းလယ်တိုင်းတူထွက်ပေါ်လာခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့တနစ်တာစူပေးပွဲအခမ်းအနားကိုတော့လန်ဒန်မြို့မှာတင်းလာနေကကျင်းပခဲ့ပါတယ်2023ခုနှစ်အတွက်တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့အာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီကရသွားခဲ့ပါတယ် မက်ဆီဟာလန်နဲ့အမ်ဘာပေတို့သုံးဦးနောက်ဆုံးစကားတင်ရွေးချယ်ခံခဲ့ရပြီးတော့အိမ်ထဲမှာမှမက်ဆီကမဲအများဆုံးရပြီးတော့ FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုရရှိသွားခဲ့တာဖြစ်ပါတယ်မက်ဆီဟာဒီနေ့မှာထပ်ပြီးရသွားတဲ့အတွက် FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုဒီတစ်ချိန်နဲ့ပါဆိုရင်၈ချိန်တော့ရပြီးတော့အများဆုံးဖြစ်နေထပ်ပြီးတော့စံချိန်တင်လိုက်တာလည်းဖြစ်ပါတယ်မျိုးသမီးဘက်မှာတော့စပိန်မျိုးသမီးအသင်းကအိုက်တာနာဘွန်မာတီကရသွားခဲ့ပါတယ်ဘွန်မာတီဟာပြီးခဲ့တဲ့2023မျိုးသမီးကောဖလားမှာစပိန်အသင်းကဖလားရတဲ့နေရာမှာခြေစွမ်းပြပြီးတော့အဓိကကျခဲ့တာကြောင့်ဒီစုကိုရရှိခဲ့တာဖြစ်ပါတယ်မျိုးသားဘက်ကအကောင်းဆုံးဂိုးသမားစုကိုတော့မက်ဆီဒီဂိုးသမားအက်ဒါဆန်ကရသွားခဲ့ပြီးတော့အမျိုးသမီးဘက်ကအကောင်းဆုံးဂိုးသမားစုကိုတော့အင်္ဂလန်မျိုးသမီးအသင်းရဲ့ဂိုးသမားမယ်ရီအော့ဖ်ကရသွားခဲ့ပါတယ်မျိုးသားဘက်ကတနစ်တာအကောင်းဆုံးနီးပြစုကိုတော့ပြီးခဲ့တဲ့ဘောလုံးရာသီမှာမက်ဆီဒီအသင်းကိုဖလားသုံးလုံးရအောင်လှုပ်ပေးခဲ့တဲ့ပက်ဂေါ်ဒီယိုလာကရောက်သွားခဲ့ပြီးတော့အမျိုးသမီးဘက်ကအကောင်းဆုံးနီးပြစုကိုတော့ပြီးခဲ့တဲ့ကမ္ဘာဖလားမှာဒုတိယရခဲ့တဲ့အင်္ဂလန်နီးပြဆရီနာဗိုက်ပန်ကရရှိသွားခဲ့ပါတယ်ခင်ဗျာဘောလုံးပွဲမှာတော့စပိန်စူပါဖလားဘောလုံးပွဲမှာရယ်မက်ဒရစ်အသင်းကပိုဆွဲသွားခဲ့ပါတယ်စပိန်စူပါဖလားဘောလုံးပွဲဖိုင်နယ်ကိုဆော်ဒီနိုင်ငံရီယယ်မြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကကစားခဲ့ကြတာမှာရီယယ်မက်ဒရစ်ကဘာစလိုနာကို4-2နဲ့အနိုင်ရပြီးတော့စူပါဖလားကိုဘိုးဆွဲသွားခဲ့တာပါစူပါဖလားကိုအနိုင်ရလိုက်တဲ့အပေါ်မှာရီယယ်နီးပြအန်ချယ်လော့တီကတော့
Para nosotros ha sido un partido, una final, queríamos ganar, creo que hemos ganado.
ကျွန်တော်တို့အတွက်ကတော့ဒီပွဲကိုနိုင်ကြခဲ့ပြီးထိုက်တိုက်တန်တန်နိုင်ခဲ့တယ်လို့လည်းထင်ပါတယ်။ပွဲစကတည်းကကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပြီးပွဲအစမှာဘာစီလိုနာအသင်းကျွန်တော်တို့ဘက်ကိုဖိကစားဖို့လုပ်တဲ့အခွင့်အရေးကိုအသုံးချနိုင်ခဲ့ပါတယ်။ Vinicius ကလည်းဒီပွဲမှာအကောင်းဆုံးကစားနိုင်ခဲ့ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ
်။ Barcelona နီးပြရှာဗီကတော့ဒီပွဲရှုံးသွားတာကြောင့်ပရိသတ်တွေကိုတောင်းပန်လိုက်ပါတယ်
။ Es el momento de pedir perdón a la afición, ya he dicho antes, no hemos mostrado la cara que debe mostrar el equipo en una final.
ဒီအချိန်ကပိတ်သက်ကိုတောင်းပန်ရမယ့်အချိန်ပါ။ကျွန်တော်တို့ဒီနေ့ကစားတဲ့ခြေကဖိုင်နယ်ပွဲကစားတဲ့ခြေမဟုတ်တလို့အထူးသဖြင့် Real Madrid နဲ့ကစားရမယ့်ခြေမဟုတ်ပါဘူး။အဲ့ဒီအတွက်ကျွန်တော်မှတာဝန်ရှိပါတယ်။
ရယ်မက်ဒရစ်အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်မနေ့တုန်းကဘာစလိုနာကိုစူပါဖလားမှာရှုံးထားတဲ့ရှုံးကြွေးကိုပြန်ဆက်နိုင်လိုက်တယ်လို့ပြောရမှာလည်းဖြစ်ပါတယ်ခင်ဗျာဒီသတင်းမှတ်အတွင်းမှာတော့အာရှဖလားနဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲတွေကိုလည်းကစားခဲ့ကြပြီးတော့အာရှဖလားဘောလုံးပွဲကိုတော့ကာတာနိုင်ငံမှာပြီးခဲ့တဲ့တောက်ကြာနေ့ကစတင်ခဲ့ပါတယ်ပွဲပွဲစဉ်မှာတော့အင်ရှင်လည်းဖြစ်လက်ရှိချန်ပီယံလည်းဖြစ်တဲ့ကာတာကလက်ဘနွန်ကို3ဂိုးကိုရှိနဲ့အနိုင်ရသွားပါတယ်။ဒါပြင်ဩစတြေးလျကအိန္ဒိယကို3ဂိုး2ဂိုး၊ဂျပန်ကဗီယက်နမ်ကို4ဂိုး2ဂိုး၊ UAE ကဟောင်ကောင်ကို3ဂိုး2ဂိုး၊အီရန်ကပါလက်စတိုင်းကို4ဂိုး2ဂိုး၊တောင်ကိုရီးယားကဘာရိန်းကို3ဂိုး2ဂိုး၊အီရတ်ကအင်ဒိုနီးရှားကို3ဂိုး2ဂိုးနဲ့အဖွဲ့ပွဲစဉ်တွေမှာအသီးသီးအနိုင်ရသွားခဲ့ကြပါတယ်။ဒီနေ့အာရှဖလားမှာထူးခြားတာကတော့ဂျပန်နိုင်ငံကယိုရှိမီယာမာရှိတာဟာအာရှဖလားအမျိုးသားဘောလုံးပွဲတွေမှာပထမဆုံးအမျိုးသမီးခွင်းလက်တိုင်သူကြီးဖြစ်တဲ့တမိုင်းဝင်သွားခဲ့ပါတယ်။စနေနေ့ကကစားခဲ့တဲ့ဩစတြေးလျနဲ့အိန္ဒိယပွဲစဉ်မှာယိုရှိမီယာမာရှိတာဟာခွင်းလက်တိုင်ဖြစ်တောင်းဝန်ယူပြီးတော့ AFC အာရှဖလားဘောလုံးပွဲမှာပထမဆုံးအမျိုးသမီးခွင်းလက်တိုင်ဖြစ်တမိုင်းမှတ်တမ်းဝင်သွားခဲ့တာပါ။ဒီပွဲမှာသူနဲ့တနိုင်ငံတည်းကဖြစ်တဲ့မာကိုတိုဘိုဇိုနိုနဲ့နာမီတီရှိရိုဂီရိုကလည်းစီးကြတိုင်းတွေဖြစ်နေတာဝန်ယူခဲ့ကြတာပါ။ယာမာရှိတာဟာပြီးခဲ့တဲ့2022ကာတာကမ္ဘာဖလားမှာတုန်းကလည်းအရန်တိုင်းဖြစ်နေတာဝန်ယူခဲ့တာဖြစ်ပါတယ်။ဒီနေ့အာရှဖလားမှာဘူဆဲဖို့ရေပန်းစားနေတဲ့အသင်းတွေကိုကြည့်ရမယ်ဆိုရင်တော့ဂျပန်အသင်းကထိတ်ဆုံးမှရှိနေပြီးတော့အဲ့နောက်မှာတော့တောင်ကိုရီးယား၊ဩစတြေးလျ၊ဆော်ဒီ၊အီရန်ကာတာအသင်းတွေလည်းဘူဆဲနိုင်ခြေရှိတယ်လို့အတော်များများကခန့်မှန်းနေကြပါတယ်။ဒီနေ့မှာလက်ရှိချန်ပီယံကာတာအနေနဲ့အင်ရှင်ဆိုတဲ့အားသာချက်ကိုဘလောက်ထိအသုံးချပြီးနှစ်နှစ်ဆက်တိုက်ဘူဆွဲမလားဆိုတာကစိတ်ဝင်စားစရာကောင်းနေသလိုရိုနောက်ဒိုအပါအဝင်ကမ္ဘာကျော်ဘောလုံးသမားတွေအမြောက်များကိုငွေလန်းခင်းပြီးတော့ခေါ်ကစားနေတဲ့ Saudi Pro League ရဲ့အကျိုးကျေးဇူးတွေကြောင့် Saudi အသင်းတွေနဲ့ဒီအာရှဖလားရမလားဆိုတာကလည်းဘောလုံးဝေဖန်သူတွေအကဲခတ်တွေအတော်များများကြောင့်မှစိတ်ဝင်စားနေကြပြီးတော့ဘသူဘူဆွဲမယ်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ဘရာဇီးလ်ကတော့ဆောက်ပေါ်လိုနီးပြဟောင်းဒေါ်ရဘောဂျူနီယာကိုဘရာဇီးလ်အသင်းနီးပြဖြစ်နေ2026အကုန်ထိခန့်လိုက်တယ်ဆိုပြီးတော့ပြီးခဲ့တဲ့ရှာတော်ပရင်းလေးကကြီးညာလိုက်ပါတယ်နီးပြတဲ့ဒေါ်ရဘောဂျူနီယာကတော့ဘရာဇီးလ်အသင်းအနေနဲ့နေမမပါပဲကစားတတ်ဖို့လိုတယ်လို့လည်းပြောလိုက်ပါတယ်
အီတလီဘက်မှာတော့ဆီးရီးယားကရိုမာသင်ကဂျိုဇေမိုရီညိုကိုနီးပြရာသူကနေထုတ်ပယ်လိုက်တယ်လို့အင်ကာလေးမှာခြင်ညာလိုက်ပါတယ်ရိုမာသင်ဟာဒီဘောလုံးရာသီမှာအီတလီဆီးရီးယားမှာခြေစွမ်းမပြနိုင်ပဲရုန်းကန်နေရပြီးတော့တနင်္ဂနွေနေ့ကကစားခဲ့တဲ့ပွဲမှာလည်းအေစီမီလန်အသင်းကို3ဂိုးတိုးနဲ့ရှုံးပြီးတော့အဆင့်9မှာရောက်နေတာကြောင့်မိုရီညိုနဲ့နီးပြအဖွဲ့နဲ့လမ်းခွဲဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့အတည်ပြုပါတယ်မော်ရီညိုဟာ2021မှာရိုမာနီးပြဖြစ်လာခဲ့ပြီးတော့2021မှာတော့ Europa Conference League ကိုရိုမာအသင်းနဲ့အတူရရှိခဲ့ပါတယ်။အခြားဘောလုံးသမားအပြောင်းရွှေ့သတင်းတွေမှာတော့ Tottenham က Germany တိုက်စစ်မှု Timo Werner ကိုဒီဘောလုံးရာသီအကုန်ထိအငှားစာချုပ်နဲ့ခေါ်လိုက်ပြီးတော့ Bayern Munich အသင်းကတော့ England နဲ့ Spurs နောက်တန်းလူ Eric Dier ကို Euro 3တန်းခွဲနဲ့ခေါ်လိုက်ပါတယ်ခင်ဗျာ။တင်နစ်ဂျိုင်ဝဲရဲ့ဘက်မှာတော့ Australian Open တင်နစ်ဂျိုင်ဝဲကိုဒီနေ့ကနေနေ့ကစတင်လိုက်ပါပြီ။ဇင်လာအပြည့်တော့အမြဲလိုလိုတင်နစ်လာနေ့မှာစတင်ကျင်းပလေရှိပေမဲ့ဒီနေ့မှာတော့ဒူဒူကြကြတရက်စောပြီးတော့ဒီနေ့ကနေနေ့မှာစတင်ခဲ့တာဖြစ်ပါတယ်။ဒီနေ့ကနေနေ့ကပွဲတွေမှာတော့ Djokovic ကခရိုအေးရှားကအသက်18နှစ်အရွယ် Primic ကို6-6 6-3-6-4နဲ့အနိုင်ရခဲ့ပါတယ်။ဒါမဲ့လည်းသူ့အနေနဲ့၄နာရီနဲ့1မိနစ်ကြာရိုက်ပြီးမှနိုင်ခဲ့တာကြောင့်ဒါဟာသူကစားခဲ့တဲ့ Grand Slam တက်တန်းတစ်လျှောက်ပထမအဆင့်ပွဲစဉ်မှာအကြဆုံးပွဲဖြစ်ခဲ့ပြီးတော့ Primic နဲ့ကစားရတာဟာမန်နဲ့မှသူ့ဘာသူကြည့်ပြီးပြန်ကစားနေရတယ်လို့ပဲဆိုပြီးတော့လဲ Primic ကိုချီးကျူးလိုက်ပါတယ်ပထမအဆင့်ပွဲတွေမှာနာမည်ကြီးတွေက Medvedev, Sinner, Tsitsipas, Rublev, Sabalenka, Kokkinen အစားရှိတဲ့ကစားသမားတွေအနိုင်ရခဲ့တယ်လို့ Andy Murray, Dominic Thiem, Naomi Osaka နဲ့မနစ်က Wimbledon Champion Margaret Van Der Sloot တို့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပြီဖြစ်ပါတယ်ဒီနေ့မှာအမျိုးသားအဖွဲ့မှဘုဆွဲဖို့ရေပန်းအစားဆုံးကတော့လက်ရှိချန်ပီယံဂျိုကိုဗစ်ဖြစ်ပြီးတော့အိမ်နောက်မှာတော့လူငယ်တွေကဝင်ဘလ်ဒန်ချန်ပီယံကာလို့စ်အယ်ကရက်စ်နဲ့ယန်နစ်ဆင်နာတို့လည်းဘုဆွဲနိုင်တယ်ဆိုပြီးတော့ခံမှန်းနေကြပါတယ
် He's going to be tough to beat I think Yannick Sinner he's a serious chance
ဂျိုကိုဗစ်ကိုနိုင်ဖို့ခက်ပါတယ်ဒါပေမဲ့ဒီနေ့မှာတော့ရာနီဆင်နာအနေနဲ့ရှားနိုင်တဲ့ခွင့်လန်းကောင်းရှိတယ်လို့ကာလို့စ်အယ်ကရက်စ်ကလည်း၆ခုကောင်းလောက်အောင်ကောင်းပါလိမ့်
ဒီနေ့ Australian Open ကတော့အမျိုးသားဘက်မှာနဒေါလ်မပါနိုင်တာကြောင့်1999ခုနှစ်နောက်ပိုင်း Federer ရောနဒေါလ်တို့နှစ်ယောက်စလုံးမပါဝင်နိုင်တဲ့ဒီပထမဆုံး Australian Open ပြိုင်ပွဲလေးဖြစ်ပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
် VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်ပါလက်စတိုင်းနိုင်ငံဆိုပြီးတတ်တတ်မှတ်မှတ်မရှိသေးသေး၍အစ္စရေးအနေနဲ့စစ်မှန်တဲ့လုံခြုံရေးကိုမရနိုင်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓနေ့မှာပြောပါတယ်။ဒီလိုလုံနိုင်ခဲ့ရင်ဒေတာရင်းမှာပို့ပြီးတော့စီးလုံးညှို့ညွတ်စေပြီးအစ္စရေးရဲ့ထိတ်တန့်ပြိုင်ဘက်အီရန်ကိုလည်းတဘာတဲ့အထီးချံဖြစ်စေနိုင်မှာဖြစ်ကြောင်းကမ္ဘာစီးပွားရေးဖိုရမ်ရဲ့နှစ်ပတ်လည်အစည်းအဝေးမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားတာဖြစ်ပါတယ်။ဂါဇာကမ်းမြောင်မှာထိန်းသိမ်းခံရတဲ့အစ္စရေးဒဇာဂန်တွေနဲ့ပါလက်စတိုင်းအရက်သားတွေအတွက်ရည်ရွယ်တဲ့အကူအညီတွေဟာဗုဒ္ဓနေ့ကဂါဇာနယ်စပ်အနီးအီဂျစ်နိုင်ငံရာဖာမြို့ကိုဆက်ရောက်သွားပါတယ်။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ကာတာနိုင်ငံပိုင်းလေယာဉ်နှစ်ဆင်းဟာအီဂျစ်နိုင်ငံဆိုင်းနိုင်းကျွန်းဆွယ်မြောက်ပိုင်းက El Arish ကိုရောက်ရှိခဲ့ပြီးအဲ့ဒီကနေဂါဇာနယ်စပ်ကရာဖာမြို့ကိုရောက်တာလို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေနဲ့လာချန်းနေအဖွဲ့ကအရာရှိတွေကပြောဆိုကြပါတယ်။ရာရစ်ပြစ်ရထားတဲ့ရှမ်းမြောင်မှာစစ်ကောက်စီဘက်ကလေချောင်းတိုက်ခိုက်မှုရုံနဲ့လာပေမဲ့ရခိုင်ပြည်နယ်တဲမှာတော့တိုက်ခိုက်မှုတွေမြင့်တက်လာပြီးဇန်နဝါရီလ18ရက်နေ့ကနေရအများပြားမှာစံချိန်တင်လေချောင်းတိုက်ခိုက်ခံခဲ့ရတယ်လို့ညီနောင်မဟာမိတ် သုံးပွဲရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကကိုစုံမှုကျော်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံစီစဉ်ကိုတော့ line to meter 1925 32တို့ကနေဖတ်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်လည်းသူပဲကျေးဇူးတင်ပါတယ်။ကျမ Thank you ထိုက်ပါရှင်။